Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ9ရက်တနင်္ဂနွေနေ့ည9နာရီကနေ10နာရီအထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32နဲ့50တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါအီရတ်နိုင်ငံမိုးဆူးမြို့ကိုအီရတ်တပ်ဖွဲ့တွေကအပြည့်အဝပြန်လည်သိမ်းပိုက်လိုက်ပြီးတဲ့နောက်မှာ IS တို့ကိုချေမှုန်းလိုက်နိုင်ပြီလို့ကြေညာလိုက်ပါပြီဘင်္ဂလားဒေ့ရှ်ကမြန်မာဒုက္ခသည်တွေပြန်လည်လက်ခံရေးကူလာအနေနဲ့မြန်မာကိုတိုက်တွန်းဖို့ဘင်္ဂလားဒေ့ရှ်အစိုးရကပြောဆိုပါတယ်ဒီလိုထိတ်တန့်ရောက်တဲ့တင်တွေကိုကိုရန်နိုင်တဲ့အတူကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်တင်တွေတွေပြည်နာဆင်ကြမယ်တင်လွာတွေထဲမှာတော့
ကြံကြံကြီးပြင်းနေပြီကျွန်တော်တို့ခုနကကြမ်းကော်မတီကိုပေးနိုင်တယ်ဆက်လာတဲ့ဒီကျွန်တော်တို့အကြံဉာဏ်ပေးရတဲ့ဖွဲ့စည်းတာဖွဲ့စည်းနေတဲ့ကိုယ်ရင်တွေ့ပြီးတော့ရှင်းပြဖို့ဒါပြီးတော့ရှောက်တဲ့ဒီလိုရှိတယ်
ပုံမှန်66ကကြီးပါဝင်ဆက်သွယ်ရေးဥပဒေပြင်ဆင်ချက်မူကြမ်းနဲ့ပတ်သက်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ရှင်းနေကြီးဦးအောင်သိန်းပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်ဒီအကြောင်းနဲ့အတူပတ်စင်တင်ဆက်တဲ့မြန်မာရေးဆွေးနွေးခန်းကိုလည်းနားဆင်ရဖို့ရှိပါတယ်ဒါတွေမတိုင်ခင်ကူးရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
အီရတ်နိုင်ငံမိုးဆူးမြို့ကိုအီရတ်စစ်တပ်ကအပြည့်အဝပြန်လည်သိမ်းပိုက်လိုက်ပြီးတဲ့နောက်မှာအစ္စလာမ်ရဲ့အစွန်းရောက် IS ကိုအနိုင်ရပြီလို့အီရတ်ကကြေညာလိုက်ပါတယ်။လက်နက်ကိုင်တပ်ဖွဲ့တို့ရဲ့တပ်မှုကြီးဝန်ကြီးချုပ်ဟေဒါအယ်အဘာဒီကလွတ်မြောက်လာတဲ့မိုးဆူးမြို့ကိုရောက်ရှိနေပြီးကြီးမြတ်တဲ့အောင်မြင်မှုအတွေ့ရဲရဲဝံ့ဝံ့တိုက်ခိုက်ခဲ့ကြသူတွေနဲ့အီရတ်ပြည်သူတွေကိုချီးကျူးဂုဏ်ပြုခဲ့တယ်လို့ဝန်ကြီးချုပ်ရုံးကဒီကနေ့တနင်္ဂနွေနေ့ထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။တီဂရမြေကြောင်တလျှောက်ကမိုးဆူးမြို့ဟောင်းရဲ့နေရာငယ်တစ်ခုအတွင်းမှာစစ်သွေးကြွတွေကိုအီရတ်တပ်ဖွဲ့တွေကဝိုင်းရံပိတ်ဆို့ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်အတွင်းအစ္စလာမ်ရဲ့အစွန်ရောက် IS တွေအပေါ်အနိုင်ရရေးအီရတ်တာဝန်ရှိသူတွေကအကြိမ်ကြိမ်ခန့်မှန်းပြောဆိုခဲ့ကြတာပါဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းအီရတ်တပ်ဖွဲ့တွေအသာစီးရရှိမှုအချိန်ကနှေးကွေးခဲ့တာပါလွန်ခဲ့တဲ့3နှစ်ကအစ္စလာမ်ရဲ့အစွန်ရောက် IS တွေသိမ်းပိုက်ခဲ့တဲ့မိုးဆူးမြို့ကိုပြန်လည်သိမ်းပိုက်နိုင်ရေးအတွက်အီရတ်တပ်ဖွဲ့တွေကညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့အတူမြေပြင်အထောက်အကူတွေကိုအသုံးပြုခဲ့ရတာဖြစ်ပါတယ်မိုးဆူးမြို့ကို IS တွေကသူတို့ရဲ့ Caliphate အုပ်ချုပ်ရေးအချက်အချာအဖြစ်ကြီးညာထားတာဖြစ်ပါတယ်မိုးဆူးမြို့ဟောင်းပြန်လည်သိမ်းပိုက်နိုင်ရေးရှစ်လကြာတိုက်ပွဲတွေအတွင်းအပြည့်အစုံများပြားခဲ့ပြီးတက်တန်းနှစ်ပေါင်း850ရှိပြီဖြစ်တဲ့တမိုင်းဝင် Grand El Nuri Bliji လည်းပျက်စီးခဲ့ပါတယ်။ဒါအပြင် Grand El Nuri Bliji ရဲ့45မီတာမြင့်တဲ့ဗလီမျောစင်ကြီးကိုလည်းစစ်သွေးကြွတွေကမကြသေးခင်ကပဲဖောက်ခွဲပစ်ခဲ့ပါတယ်ရှင်။
ယူကရိန်းနိုင်ငံအရှေ့ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေလျှော့ချရေးအတွက်ရုရှားဘက်ကပထမဆုံးအဆင့်ဆောင်ရွက်ရမယ်လို့အမေရိကန်ဘက်ကပြောဆိုခဲ့တဲ့ကြောင်းအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပြောလိုက်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ဟာယူကရိန်းနိုင်ငံ Kiev မြို့တော်ကိုပထမဆုံးအကြိမ်ဖြစ်တရားဝင်ခီးစဉ်ဖြစ်နေရောက်ရှိနေတာပါ။ယူကရိန်းအရှေ့ပိုင်းပဋိပက္ခတွေအဆုံးသတ်ရေးနဲ့လက်ရှိသွားနေတဲ့ပြည်ပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေအပေါ်ထောက်ပံ့ရေးနဲ့ပတ်သက်ပြီးတော့ယူကရိန်းသမ္မတ Petro Poroshenko နဲ့တွေ့ဆုံပြီးတဲ့နောက်အမေရိကန်နိုင်ငံသားဝန်ကြီး Tillerson ကအခုလိုပြောလိုက်တာဖြစ်ပါတယ်။2015ခုနှစ်ကရုရှားနဲ့ယူကရိန်းစိုးရကြားရရှိထားတဲ့အပြစ်ခတ်ရစဲရေး Minsk သဘောတူညီချက်ကိုရည်ရွယ်ပြီးတော့သက်ဆိုင်သူအားလုံးတို့ကဒီပန်းနိုင်တွေကိုအခိုင်အမာရပ်တည်နေသမျှရှိနေသမျှတိုးတက်မှုတွေရှိအောင်ဆောင်ရွက်နိုင်မယ်လို့ယုံကြည်ထားကြောင်းအမေရိကန်နိုင်ငံသားဝန်ကြီးကပြောပါတယ်။မြောက် Atlantic စစ်စာချုပ်အဖွဲ့နေတို့ဆိုင်ရာအမေရိကန်သံတမန်ကြီးဟောင်း Kurt Volker ကိုယူကရိန်းအရေးစစ်ဆင်ညီနိုင်ရေးအထူးကိုယ်စားလှယ်အဖြစ်ဝန်ကြီး Tillerson ကခန့်ထားတာပါ။Mr. Volker ကဝန်ကြီး Tillerson နဲ့အတူယူကရိန်းနိုင်ငံခီးစဉ်မှာလိုက်ပါခဲ့ပါတယ်။ Mr. Volker အနေနဲ့ကတော့ယူကရိန်းအရှေ့ပိုင်းအရေးဖြေရှင်းမှုရည်ရွယ်တဲ့ Germany ပြင်သစ် Russia ယူကရိန်းနိုင်ငံတို့ရဲ့ Normandy Format အဖွဲ့ရဲ့ယူကရိန်းရေးစစ်ဆင်ညီနိုင်မှုမှာပါဝင်သူအားလုံးနဲ့ပုံမှန်စစ်ဆင်ညီနိုင်တော့မှာဖြစ်ပါတယ်ခင်ဗျာ။
ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်ဆွတ်ဖက်ခဲ့မှုနဲ့ပတ်သက်ပြီးရုရှားသမ္မတဗလာဒီမီယာပူတင်ကိုနှစ်ကြိမ်တိုင်တိုင်ပြင်းပြင်းထန်ထန်ဖိအားပေးပြောဆိုခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုပါတယ် အခုချိန်ဟာရုရှားအစိုးရနဲ့ရှေ့ဆက်အပြုသဘောဆောင်ရွက်သွားရမယ့်အချိန်ဖြစ်တယ်လို့လည်းသမ္မတထရန့်ကဒီကနေ့ပြောပါတယ်။ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကျင်းပတဲ့ G20 ထိပ်သီးအစည်းအဝေးပွဲကနေဝါရှင်တန်ကိုပြန်လည်ရောက်ရှိလာပြီးတဲ့နောက်သမ္မတထရန့်က Twitter မှာရေးသားချက်တွေထဲမှာတော့ဝင်ရောက်ဆွတ်ဖက်မှုတွေနဲ့ပတ်သက်ပြီးရုရှားသမ္မတပူတင်ဘက်ကပြင်းပြင်းထန်ထန်ညှဉ်းဆန်တယ်လို့လည်းမှတ်ချက်ပေးထားပါတယ်။ဒါအပြင်ရွေးကောက်ပွဲအင်တာနက်ဖောက်ထွင်းမှုနောက်တခြားမလိုလားအပ်တဲ့ကိစ္စရပ်တွေကိုကာကွယ်ဖို့နဲ့လုံခြုံဘေးကင်းရေးအတွက်ဖောက်ထွင်းမရနိုင်တဲ့စိုက်ဘာလုံခြုံရေးအဖွဲ့တစ်ခုဖွဲ့စည်းရေးရုရှားခေါင်းဆောင်နဲ့ဆွေးနွေးခဲ့တယ်လို့လည်းရေးသားထားပါတယ်။သမ္မတထရန့်ကအဲ့ဒါလို့ပြောဆိုပေးမယ်လို့လည်းအမေရိကန်နိုင်ငံသားကြီးဝင်ကြီး Rex Tillerson ကတော့ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်ဆွတ်ဖက်ခဲ့မှုကနှစ်နိုင်ငံကြားဆက်ဆံရေးပိုကောင်းလာရင်မှခလုတ်ကဒင်းတစ်ခုအနေနဲ့ဆက်ပြီးတော့ရှိနေသေးတယ်လို့ပြောဆိုထားပါတယ်ရှင်
။ပြီးခဲ့တဲ့သတင်းပတ်တွင်အမေရိကန်စွမ်းအင်နဲ့နျူကလ িয়ার ကုမ္ပဏီတွေရဲ့စီးပွားရေးကွန်ရက်တွေကိုအင်တာနက်ကနေဖောက်ထွင်းပြီးခုံးဝင်ခဲ့တဲ့သူဟာရုရှားအစိုးရအတွက်အလုံးလုံးနေသူတွေဖြစ်တယ်လို့အမေရိကန်ရဲ့ Washington Post သတင်းစာကြီးကဖော်ပြလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့အမည်မဖော်တဲ့အမေရိကန်အစိုးရတာဝန်ရှိသူတူကအတည်ပြုခဲ့တယ်လို့စနေနေ့နောက်ပိုင်းကထုတ်ဝေခဲ့တဲ့ Washington Post သတင်းစာကဖော်ပြခဲ့တာပါ။အင်တာနက်ကနေဖောက်ထွင်းခံလိုက်ရတဲ့ကုမ္ပဏီရဲ့လုပ်ငန်းတွေမှာထိခိုက်တာရှိတာကြောင့်ရုရှားရဲ့ရည်ရွယ်ချက်ကဘာဆိုတာရှင်းရှင်းလင်းလင်းမသိရဘူးလို့သူက Washington Post ကိုပြောပါတယ်။ဒါပေမဲ့အခုလို Cyber တိုက်ခိုက်မှုဟာဒီကုမ္ပဏီတွေရဲ့ဝင်နိုင်မဲ့နည်းလမ်းတွေကိုရှာဖွေထောက်လန်းတာဖြစ်တယ်လို့ရှိမြင်ကြောင်းအမေရိကန်တာဝန်ရှိသူတူကပြောပါတယ်။ဘသူဘဝဆိုတာမသိတဲ့ Internet Hacker တွေဟာ Nuclear စွမ်းအင်နဲ့အရေးပါတဲ့အခြေခံအဆောင်တွေကိုပြင်မှတ်ထားနေတယ်လို့အမေရိကန်အမိမြေလုံခြုံရေးနဲ့ပြည်ထောင်စုစုံစမ်းစစ်ဆေးဘီရိုတို့ကစွမ်းအင်ကုမ္ပဏီတွေကိုပြီးခဲ့တဲ့ဇွန်လနောက်ပိုင်းကသတိပေးခဲ့ပါတယ်ခင်ဗျာ။
စီးရီးယားနိုင်ငံတောင်ပိုင်းမှာအပြစ်ခတ်ရက်စဲရေးစတင်အသက်ဝင်ပါတယ်။စီးရီးယားအစိုးရတပ်ဖွဲ့တွေနဲ့သဘုံအဖွဲ့တွေကြားတိုက်ခိုက်မှုလျှော့ချရေးသဘောတူညီချက်ကနိုင်ငံအနောက်တောင်ပိုင်းမှာဒီကနေ့တနင်္ဂနွေနေ့နေကင်းပိုင်းမှာစတင်လာဖြစ်ပါတယ်။6နှစ်ကြာစီးရီးယားပြည်ရင်းစင်ငြိမ်းချမ်းရေးနိုင်ငံတကာရဲ့နောက်ဆုံးကြိုးပမ်းမှုတစ်ခုလည်းဖြစ်ပါတယ်။ဒီသဘောတူညီချက်ကိုတော့အမေရိကန်နဲ့ရုရှားတို့ကမကထလုပ်ခဲ့ကြတာဖြစ်ပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကမြန်မာနိုင်ငံသားအလုံးပြန်ခေါ်ရေးမြန်မာအစိုးရအနေနဲ့အထိပ္ပယ်ရှိရှိလေးလေးနက်နက်ဆောင်ရွက်လာစေဖို့ကုလသမဂ္ဂဘက်ကတွန်းအားပေးပါလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမာမော့အလီကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်တီနဲ့မနေ့စနေနေ့ကတွေ့ဆုံဆွေးနွေးတာမှာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကအခုလိုတိုက်တွန်းပြောဆိုတာဖြစ်ပါတယ်။ပြီးခဲ့တဲ့2005ခုနှစ်အထိရခိုင်ပြည်နယ်တွင်းကမွတ်စလင်23,6599ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံကနေမြန်မာနိုင်ငံထံပြန်လည်လွှဲပြောင်းပေးခဲ့ပြီးဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကိုပြောဆိုခဲ့ပါတယ်။နှစ်နိုင်ငံကြားဒုက္ခသည်10,000ကျော်တို့ကိုနိုင်ငံသားစီစီရေးလုပ်ငန်းတွေပြီးဆုံးထားပြီဖြစ်ပေမဲ့2005ခုနှစ်ကစလို့မြန်မာအစိုးရဘက်ကဒုက္ခသည်ပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုရပ်ဆိုင်းထားတဲ့အပေါ်မှာတော့စိုးရင်ပူပန်တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာဒုက္ခသည်တွေပြန်လည်ခေါ်ယူရေးအရင်မြန်မာအစိုးရအဆက်ဆက်ဆောင်ရွက်လာပေမဲ့လူသီးရှင်များထုတ်ဖော်ပြောဆိုမှုကတော့မရှိပါဘူး။ကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကတော့မြန်မာနိုင်ငံခီးစဉ်အပြီးမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတာဖြစ်ပြီးမနေ့ဖြန်တနင်္လာနေ့မှာတော့ကော့ဘဇားကမြန်မာဒုက္ခသည်တွေကိုတွားရောက်တွေ့ဆုံမှာဖြစ်ပါတယ်။
တရုတ်နိုင်ငံကနိုဘယ်ငြိမ်းချမ်းရေးဆုရှင်လီရှာဘိုအနေနဲ့ပြည်ပမှာသွားပြီးဆေးကုသမှုတွေခံယူဖို့အတွက်တိတ်နောက်မကျသေးဘူးလို့စနေနေ့ကတရုတ်ဆေးရုံကိုသွားရောက်ကြည့်ရှုခဲ့တဲ့အနောက်နိုင်ငံဆရာဝန်အုပ်ကပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းလီရှာဘိုအနေနဲ့ပြည်ပကိုသွားပြီးတော့ဆေးကုသမှုလုပ်မယ်ဆိုရင်တတ်နိုင်သမျှအများဆုံးလုပ်ဖို့လိုတယ်လို့လည်းပြောပါတယ်။ဂျာမနီတောင်မှဟုတ်အမေရိကန်ပြည်ထောင်စုမှာဆေးကုသမှုခံယူလို့ရမလားလို့သူနဲ့သူ့ရဲ့မိသားစုကမေးခဲ့ကြောင်းအမေရိကန်ပြည်ထောင်စု MD Anderson Cancer ဌာနကဆရာဝန်ဂျိုးဆက်ဟာမန်နဲ့ဂျာမနီနိုင်ငံ Heidelberg Tech တို့ကဆရာဝန် Marcus Bochler တို့ကပြောပါတယ်လူရှာဘိုကိုပေးနေတဲ့ကုသမှုတွေဟာမှန်ကန်မှုရှိတယ်လို့အဲ့ဒီဆရာဝန်နှစ်ယောက်ကအတည်ပြုခဲ့တယ်လို့တရုတ်ဆေးပညာသိပ္ပံတက္ကသိုလ်ကပြောကြားလိုက်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအနောက်ဖက်ခြမ်းကယ်လီဖိုးနီးယားပြည်နယ်မှာတော်မီလောင်ကျွမ်းနေတာကြောင့်မိသားသမားတွေမီးငြိမ်းနိုင်ဖို့ကြိုးပမ်းနေကြပါတယ်။ဒါအပြင်ပူချိန်ဟာလည်းစမ်းချိန်တင်လောက်အောင်မြင့်တက်နေပါတယ်။မနေ့စနေနေ့ကတော့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းလော့စ်အိန်ဂျလိစ်မြို့မှာအပူချိန်ဟာ35ဒီဂရီစင်တီဂရိတ်ရှိခဲ့ပြီးဒါဟာ1886ခုနှစ်ကစလို့နှစ်ပေါင်း132နှစ်ကြာရှိနေခဲ့တဲ့စမ်းချိန်ကိုချိုးနိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်အနောက်တောင်ပိုင်းကတဲကန္တရဒေသတွေမှာ၄ ° အပေါ်ပိုင်းတိတ်သေးစာများတာကြောင့်အပူလိုင်းတွေဖြစ်ပေါ်ခဲ့တာလို့အမျိုးသားရာသီဥတုစောင့်ကြည့်ရေးဌာနကပြောပါတယ်။ Santa Barbara ခရိုင်မြောက်ပိုင်းမှာတော်မီလောင်ကျွမ်းနာဟာ9689ဟက်တာရှိပြီးဆယ်ရာဂိုင်နှုန်းကိုပဲငိမ့်သက်အောင်လုံနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာမကြာသေးခင်ကပဲမိုးကောင်ရေရှားမှုတွေအဆုံးသတ်ခဲ့ပြီးတဲ့နောက်အခုလိုအပူချိန်တွေမြင့်တက်ပြီးတော်မီလောင်ကျွမ်းနာဖြစ်ပါတယ်ရှင်။
Manchester United အသင်းအတွက်ဂိုးများဆုံးသွင်းခဲ့တဲ့တိုက်စစ်မှု Wayne Rooney ဟာသူ့ရဲ့အသင်းဟောင်းဖြစ်တဲ့ Everton အသင်းကိုပြန်ပြီးတော့ပြောင်းသွားပြီဖြစ်ပါတယ်။အသင်းပြောင်းရွှေ့ခြင်းမပါပဲပြောင်းရွှေ့ခြင်းအလွတ်နဲ့ပြောင်းသွားခဲ့တာဖြစ်ပြီးတော့ Everton နဲ့ Rooney တို့ဟာနှစ်နှစ်စာချုပ်ချုပ်လိုက်တာဖြစ်ပါတယ်။ Everton နဲ့ Superlar တွေရဖို့ကသူ့ရဲ့ကစားသမားဘဝတက်တန်းတဲ့ရှောင်းမှာအကြီးမားဆုံးအောင်မြင်မှုဖြစ်မယ်လို့ Rooney ကပြောပါတယ်။ Rooney ဟာ Man U အသင်းအတွက်73နှစ်ကြာကစားခဲ့ပြီးပွဲပေါင်း959ပွဲမှာဂိုးပေါင်း253ဂိုးသွင်းပြီးတော့ကိုအများဆုံးသွင်းသူဖြစ်စံချိန်တင်ခဲ့တာပါသူဟာမန်ယူနဲ့ဒူပရီးမီယားလိဂ်ဖလား5ချိန်ချန်ပီယံလိဂ်2ချိန်ယူရိုပါလိဂ်2ချိန်နဲ့ FA ဖလား2ချိန်အပါအဝင်လိဂ်ဖလား4ချိန်ကိုလည်းပိုဆွဲခဲ့ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA နောက်ဆုံးရသတင်းတွေကိုမတ်သိငေထက်နဲ့ကိုရင်နိုင်တို့ပြောပြပေးကြတာဖြစ်ပါတယ်ဆက်လက်ပြီးအပတ်စဉ်တင်ဆက်တဲ့မြန်မာရေးဆွေးနွေးခန်းကိုမတင်ဆက်ခင်မှာအခုရင်ဆုံးတော့ပုံမှန်60ကျောက်ကကြီးဖြစ်တဲ့ရေးဆောင်ရွက်ချက်အကြောင်းကိုတင်ပြပေးပါမယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဒီမိုကရေစီစံနှုန်းတွေကိုထိခိုက်စေတယ်လို့ဝေဖန်မှုတွေမြင့်တက်လာနေတဲ့ပုံမှန်60ကျောက်ကကြီးပါဝင်ဆက်သွယ်ရေးဥပဒေပြင်ဆင်ချက်မူကြမ်းကိုဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေကတဆင့်အများပြည်သူသိရှိလည်လာနိုင်အောင်ထုတ်ပြန်လိုက်ပြီးဖြစ်ပါတယ်ပြည်သူများနဲ့လူမှုအတိုင်းအဝိုင်းတွေအနေနဲ့မိမိတို့ဖြစ်ဆွဲပြင်ဆင်လို့အကြံပြုချက်တွေကိုလွှတ်တော်ဥပဒေချမ်းကော်မတီကိုပေးဖို့ဆွေးနွေးနိုင်တယ်လို့လွှတ်တော်ဥပဒေချမ်းကော်မတီကဖိတ်ခေါ်လိုက်ပါတယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်ဆက်သွယ်ရေးဥပဒေကိုပြင်ဆင်သည့်ဥပဒေချမ်းဆိုပြီးပြည်ထောင်စုလွှတ်တော်မှပြန်လည်ပြင်ဆင်ပြဋ္ဌာန်းပြီးနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးအတည်ပြုမဲ့ဒီဥပဒေကိုဒီကနေ့ဇူလိုင်လ9ရက်နေ့ထုတ်နိုင်ငံပိုင်သတင်းစာတွေပြန်ကြားရေးဝန်ကြီးဌာနနဲ့လွှတ်တော်အသီးသီးရဲ့အင်တာနက်စာမျက်နှာတွေမှာဖော်ပြထားတာဖြစ်ပါတယ်။အဓိကပြင်ဆင်ချက်တွေကတော့ဆက်သွယ်ရေးဥပဒေပုံမှန်3ပုံမှန်ခွဲနိုင်ငံပါဆက်သွယ်ရေးနှင့်သတင်းအချက်အလက်နည်းပညာဝန်ကြီးဌာနဆိုတဲ့စကားရဲ့အစားပို့ဆောင်ရေးနှင့်ဆက်သွယ်ရေးဝန်ကြီးဌာနဆိုပြီးအစားထိုးရမယ်လို့ပါရှိပါတယ်။ဒီဆက်သွယ်ရေးဥပဒေကိုပြင်ဆင်သည့်ဥပဒေချမ်းအပေါ်မှာပြည်သူအများနောက်အဖွဲ့အစည်းအသီးသီးအနေနဲ့မိမိတို့ဖြည့်ဆွတ်ပြင်ဆင်လို့တဲ့အကြံပြုချက်တွေကိုလွှတ်တော်ဥပဒေချမ်းကော်မတီကိုစာနဲ့ပေးဖို့ဆွေးနွေးနိုင်တယ်လို့လူကိုယ်တိုင်လည်းလာရောက်ဆွေးနွေးနိုင်ပါတယ်လို့အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီအဖွဲ့ဝင်ဖြစ်တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ရှေ့နေကြီးဦးအောင်သိန်းကဖိတ်ခေါ်ပါတယ်။
ကြံဉာဏ်ကြီးပေးရတဲ့ကျွန်တော်တို့ဥပဒေချမ်းကော်မတီကိုပေးနိုင်တယ်ကျလာတဲ့ဒီကျွန်တော်တို့အကျဉ်းချပေးလို့အဖွဲ့ကြီးကအဖွဲ့ကြီးနေတဲ့ကိုရင်တွေ့ပြီးတော့ရှင်းပြလို့လာပြီးတော့ရှောက်တဲ့တွေရှိရဲ့။နောက်ပြီးတော့အစာအဖြစ်လာပြီးကျန်ကျန်ပေးတဲ့တွေရှိရဲ့ပေါ့နော်။အဲဆိုပြီးတော့ကျွန်တော်တို့ကဒီမှာဥရိယံကော်မတီကစီဝေးဆိုင်။ဆိုင်နေပြီးတော့ဒီဥရိယံပတ်သက်ပြီးတော့ကျွန်တော်တို့ဒီဥစ္စာကတွေကဆက်လက်ပြီးတော့အသုံးပြုစင်မပြုစင်ပေါ့ဗျာ။အဘကြောင့်ဒီဥရိယံမရှိစင်ဘူးလေဆိုတော့တင်ပြချက်ရတဲ့နားထောင်မယ်။ရှိတဲ့နေရာပြောရတဲ့လူတွေရှိနေကျွန်တော်နားထောင်
ဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းထဲမှာတော့သူတို့အဆိုပြုထားတဲ့အကြံပြုချက်တွေတခုမှမပါဝင်ဘူးလို့66ကားကြီးဖြတ်သိမ်းရေးဥဆောင်လှုပ်ရှားသူတဦးဖြစ်တဲ့ကိုဆောင်ခါကပြောပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတဲ့ဆိုပြီး66ကားကြီးဖြတ်သိမ်းမှုအပါအဝင်ဆက်သွယ်ရေးဥပဒေကိုပြင်ဆင်ပေးဖို့တက်ကြွလှုပ်ရှားသူတွေဘက်ကအစိုးရဘက်နဲ့ရောလွှတ်တော်နယ်ပါတွေ့ဆုံဆွေးနွေးပြီးအကြံပြုချက်တွေပေးပို့ထားတာဖြစ်ပါတယ
်လွှတ်တော်ဘီးရဲ့နှစ်ပတ်လောက်ကတောင်းဆိုခဲ့တာရှိရပါတော့ကျွန်တော်တောင်းဆိုချက်တွေတွေကတခုမှမပါလာဘူးပါအဲ့တော့ကျွန်တော်တို့ကဒီစက်တွေဦးမှာ60ကားကြီးကိုဖြတ်သိမ်းပြီးတော့အခြားပုံမှန်တွေကိုပြင်တာကြီးဖြတ်တာကြီးလည်းရှိတယ်ရှိပါအောင်အချက်20ကျော်ပါအဲ့တော့အဲ့ဒီအချက်ဒီအားလုံးလိလိရှုပြီးတော့ပုံမှန်60ကားကြီးကိုပြင်တာပဲတခုလည်းဒီဥရိပြန်မှာပါလာရဲပေါ့နော်ဆိုတော့အဲ့ဒီဟာကကျွန်တော်တောင်းဆိုရတယ်မကိုက်ဘူးလို့ပြောရမှာနောက်တစ်ခါကျတော့လက်ရှိပြင်တဲ့အချက်တရားရောလုံလောက်ပြီလားလို့ကြည့်ရခါမှာလုံလောက်မှုမရှိဘူးပေါ့နော်ဆိုတော့ကိုဆိုးတာကပုံမှန်80ကားကိုဖြတ်ပလိုက်တယ်ပေါ့ဆိုတော့အားလုံးက CND ပေါ့အထူးဖြင့်ဒီပြည်ရေးဝန်ကြီးဌာန 也是会来奥天嘛，西抓了嘛，也离毕业也来奥要抓了，哎呦，哎呀个，不比就走起来高难了，离这个屋里的，离在那边上面抽烟，那屋里也六六耍狗是不用，一点不比几个老西瓜的，
对吗？第二，十岁乌布里把变身的被骗的那乌布里宝马瑞呢不得了，六到单位时的都是事故，他们都要顺利将嘛骗的账户嘞，过上卡个表话嘞。
就那路嘛，今天的这个六到没事了，是吧？我六到要不的，六到过来的，你顺利一路的，第二个。这段就往里入面了，是吧？这段没得呢，这段不给呢，就那个彻底不就那个丢掉你的，那块就说你这不要提了啊，就那个地方银行也不给十六单了，十六单了，那钱要怎么赚呢？完了，哎呦，咱们 A 天嘛，就那个压压到的，就那个十多万嘛。
苗皮都提起拿来熬呢，外母阿姐就说你来熬，露露楼下木里呢，别家别木里个十来楼上大梅路嘞，超市超价机撇得也楼下木不包配个苏塔巴的心。
Roshimakya, Lula Swa Topo Bioso Gingo Tigai Sia John Sugro, Lukwin Lu Shaduri, Dream Media the Marine, Tetua Lu Shaduri, Gangwani Jari, Sate Poma Chosa Chow Gaji Bawane, Sate Ubidi, Piensin Jet Mujan, Trouble Lavavi, Tipiensin Jet Mujanha, Gangwaduri, Dredjina Lausia Shibadala, Jina Ayasiam Shibusuine, Bajo Male, Thrashinu Mayo, Di Ubri Nepatabiro, Piensinbu, the Mamho Piatemu, Kailone, me and you saw Shibadala.Lame Ingani Nyawai, Dead Lila Sizema, Sunima Pipare. Bowen Sunni Luduri, Viewigo, Guia Phone Madu, Jubu, Tamesuin, Dead Lila Sizen, Luntode Chima, Koyuma Pipare. Damamho Sane Pissi, Adam Fine Pissi, Guia Migon, Damamho Guia Minugo, Jutin Pipu, Tane Mare. Viewing Mimawaya Phone Maga, D. Nitonya Nit, Don Shinne, Nanga Nga Li Pipare. Email Sagaro, Bummies Egg Viewing News.com Pipare. Bowen Sunni Mimanjama Thrashinugo, Juzubarak.
Inganinya Dialin Sunigamapa win Sunijabu Dorashin to go Tam and Pico Bare, a guru of Yamay Sunigan and Lepy Bareshe. Yamanagan yak, he dwa long and ganaha, a lala gown with Miaji Shinibi me, detect Bobby, Pumpio, do debo dressoin, Chamatare, Muarago, Titi Yaya account de Pobo. A nazon sin a nijin and ganune, Shimpian nazon apu gown long lopo. Diganama drenching to the go, Niaman, Bibo, Sarari, Lopo, Luadello, Wayin at the Lenunuga, Taupia Jabare, Yama, Kidwa Long and Leshi Chini, Yinsign near a jar de, she a lala in a better be, Wayin at the Lenuni Pijare, go sign canene, go boni urogo, Yango Mio View is studio ma, go to Joe, then twist of Mimian Tarago Nasin Jaya Mashin.
မခီးသွားလုပ်ငန်းကဏ္ဍလက်ရှိအခြေအနေရင်ဆိုင်နေရတဲ့အခက်အခဲတွေအနာဂတ်အလားအလာဒါကိုကျွန်တော်တို့ဆွေးနွေးကြမယ်ဆိုတော့ဘူဆိုင်ကနေကောကိုကနေဘူကတကယ်ဝါရင်းခီးသွားအလန်းညွန်နေဖြစ်တဲ့အတွက်ဘူရုသဘောထားကအမတန်ရှိပါမယ်လို့ကျွန်တော်ယုံကြည်ပါတယ်ဆိုတော့ပထမဦးဆုံးကလက်ရှိမြန်မာနိုင်ငံရဲ့ခီးသွားလုပ်ငန်းအခြေအနေဒီလွန်ခဲ့တဲ့3လနှစ်နဲ့နှိုင်းယှဉ်မယ်ဆိုရင်ပိုတက်လာနေပါသလားတန့်နေပါသလားကျသွားပါသလားဘူဆိုင်ကနေဘာမြင်ပါလဲ
ဟုတ်ကျွန်တော်ရဲ့ဟိုပါပေါ့ဟုတ်ကလေးကနေနဲ့ကျွန်တော်ဟိုအမေကိုပြောရမယ်ဆိုရင်တော့လောလောဆယ်မှာတန့်နေတယ်လို့ပဲပြောလို့ရပါတယ်။အတချို့ညုံကင်းလေးတွေတော့တက်လာတာရှိပါတယ်။တချို့ sector အသေးလေးတွေပေါ့။ဥပမာကျွန်တော်တို့ဒါမြစ်တွင်းဟိုမြစ်တွင်းမှာတွာလာနေတဲ့ကျွန်တော်တို့ခေါ် cruise store တွေပေါ့။အဲ့လိုမြစ်တွင်းပျော်စီးတင်မောတွေအဲ့ sector တွေဆိုရင်တော်တော်လေးဟို double digit နဲ့ဟိုတိုးတက်လာတာမြင်ရတယ်။နောက်နိုင်ငံခြားကနေအဲ့လိုတကယ်ပြင်လဲကိုတင်မောကြီးနေစိန်ခံတင်မောတွေဝင်လာတာဆိုရင်လည်းဒါတော်တော်လေးတိုးတက်လာတဲ့ဟာတွေတွေ့ရပါတယ်။ခါတိုင်းဆိုရင်ဒါတနည်းလုံးမှာကျွန်တော်တို့ရန်ကုန်ပေါ့ကိုဝင်တဲ့တင်ပေါ်က60 60ထဲမှာပို့တဲ့အနေနဲ့အခု30ကျော်ဝင်ပါတယ်ဗျတနည်းကိုအဲကျွန်တော်အင်ဒီနာချင်းနဲ့ဆိုင်တော့နည်းနေပြီမဲ့ကျွန်တော်အနေနဲ့တော့ဒါတိုးတက်မှုလေးတစ်ခုလို့တော့မြင်လို့ရပါတယ်အဲ့ဒီတင်ပေါ
်တချို့တက်တာတွေတော့ရှိတယ်ဒါပေမဲ့အားလုံးခြုံကြည့်မယ်ဆိုရင်တော့တန့်နေတာ
ဟုတ်ကဲ့ overall မှာပြောရင်တော့နည်းနည်းလေးတန့်သွားတဲ့နှစ်လို့ဟိုပြောလို့ရပါတယ်အများစုကခံမှန်းထားတာတော့ကျွန်တော်အခုဒါလူတက်စိတ်အစိုးရတင့်နေအကလာတစ်ခုရောက်သွားတဲ့အချိန်မှာဒုံတို့တက်လာမယ်လို့မျော်မှန်းထားတာကတာချီမာတော့တဲ့အတွက်ကြောင့်မို့လဲဒ ထင်တယ်လို့တိတ်ကမဖြစ်လာတဲ့အနေအထားလေးတစ်ခုဖြစ်သွားတယ်လို့တော့ကျွန်တော်ယူဆတယ်
ကိုကိုနေရောတန့်နေတယ်ဆိုတာသဘောတူလ
ားတန့်နေတယ်ဆိုတာဟုတ်ပါတယ်ကျွန်တော်တို့ကဒါလက်တွေ့ကျွန်တော်တို့မြင်ခဲ့တွေ့ခဲ့ရတာပဲလေတန့်နေတယ်ဆိုတဲ့အပိုင်းကခုနပြောလို့တချို့အပိုင်းလေးတွေမှာတိုးတက်မှုရှိလာတယ်ဒီ crew story လို့ဟာမျိုးမျက်ကြောင်းသွားခီးစင်လို့ဟာမျိုးမှာတိုးတက်လာတယ်ဒါမဲ့ overall အနေနဲ့ပြန်ကြည့်လိုက်လို့ရှိရင်တန့်သွားတယ်ကျွန်တော်တို့မျောလင့်ထားသလောက်အရေးအတွက်ဖြစ်မလာဘူးဆိုတာကျွန်တော်တို့သိရတယ်လေအဲ့ဒီအတွက်ကျွန်တော်တန့်နေတယ်လို့ပဲကျွန်တော်တို့ဆိုချင်ပါတယ်
ဆိုတော့ဒီတန့်နေတယ်ဆိုတဲ့အချက်ကိုဒီခီးသွားလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးဆိုပြီးတော့အဖွဲ့တွေဖွဲ့ထားတွေလုပ်နေကြတာရှိတယ်တောင်းဆိုရတွေပါတယ်ဒီလူတွေကိုယ်တိုင်ကတော့အသိမှတ်ပြုပါရဲ့လားဒီတက်နေတဲ့ဟာဘလို့ပြိုင်ကြမလဲဘလို့ပြောင်းကြမလဲမူရရောဟာလားလုပ်ငန်းအစီအစဉ်ရရောဘလို့လုပ်ကြမလဲဆိုတော့တိတိကျကျပေါ့နော်အချက်ချက်နဲ့စဉ်းစားပြီးတော့လုပ်ဖို့အလားအလာမျိုးရှိရဲ့လားလုပ်ကိုလုပ်နေရဲ့လား
ဟုတ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ထင်တာကတော့ကျွန်တော်တို့ခုအနေနဲ့ကတော့ကျွန်တော်တို့အတိုင်းပြည်မှာတော့ leading body လေးတစ်ခုရှိတာပေါ့နော်မြန်မာ tourism federation ခေါ်တဲ့မြန်မာခေတ္တလာမြန်မာခေတ္တလုပ်ငန်းအဖွဲ့ချုပ်ဆိုတဲ့အရာဒါကျွန်တော် leading body လည်းဟုတ်တယ် ruling body လည်းတခုဟုတ်တယ်ပေါ့နော်ဝန်ကြီးဌာနရဲ့အောက်ကနေပြီးတော့အဲ့ဒီဖက်ပိုင်းမှာတို့ဟိုအာကမောင်းတန်နဲ့လှုပ်ရှားဖို့ပို့ပြီးလိုအပ်တယ်လို့တော့ကျွန်တော်ထင်တယ်ဘာလို့ကျွန်တော်အင်းကြီးနာချင်းနိုင်ငံတွေမှာအဲ့ဖက်ပိုင်းမှာကျွန်တော်တို့တက်လှုပ်တာအများကြီးအားတာနေရတွေ့ရပါတယ်ယူရီးယားမှာဆို Tourism Authority of Thailand ပေါ့မလေးရှားမှာဆို Malaysian Tourism Board ဆိုပြီးတော့တို့အဲ့ဒါကြီးကိုတော်တော်လေးအာကမောင်းတန်နဲ့သူရဲ့ခေတ္တလုံလားကိုမောင်းနှင်ထင်းချောင်းပြီးခန္ဓာတစ်ခုကိုရောက်အောင်နှစ်တိုင်းနှစ်တိုင်းလိုလိုညွန်ကိန်းအစ်စ်တင်နဲ့တိုးတက်တာလောင်လုံနိုင်တဲ့စွမ်းအားတစ်ခုကိုကျွန်တော်တွေ့ရပြီမဲ့ကျွန်တော်တိုင်းပြည်မှာအဲ့ဟာနဲ့ပတ်သက်လာရင်တော့အနည်းငယ်နေကွင်းနေရလို့တော့ပြောလို့ရပါတယ
်ကိုကပြန်ရမယ်လှုပ်ရမယ်သူများတွေကတော့ဒီလိုလုပ်နေပြီငါတို့လည်းပဲတည်တည်ဆတ်ဆတ်စက်စက်နာနာစဉ်းစားပြီးလှုပ်ရမယ်ဆိုတော့တကယ်တာဝန်ယူပြီးတော့လုပ်နေလူတွေကသူတို့သိရလားသူတို့တွေးမိရလားအ
ဲသိတော့သိမှာပါသိပါတယ်ဒါပေမဲ့အကောင့်တဲပေါ်တဲ့နေရာမှာအားနေတာပေါ့နော်သိကြတယ်ကျွန်တော်နိုင်ငံအနေနဲ့ဆိုရင်ရင်းပြတဘာဝအရာကျွန်တော်တို့ကအင်ဂျင်နိုင်ငံအနေနဲ့ရှင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ virgin place တွေ why virgin တွေကကျွန်တော်တို့မှာအများကြီးပဲ
လုံးဝလူမရောက်သေးတဲ့
လူဝင်မရောက်သေးတဲ့နေရာတွေအတိတ်တက်နေရာတွေအများကြီးရှိ
တယ်စိတ်ဝင်စားမယ
်စိတ်ဝင်စားမယ့်နေရာတွေအများကြီးရှိတယ်ပေါ့နော်ကျွန်တော်တို့ကအဲ့ဒီအဥ္စာတွေကိုကျွန်တော်တို့က
ဖော်ထုတ်အောင်
ဖော်ထုတ်အောင်အကောင့်တွေဖော်ထုတ်အောင်ဖော်ထုတ်တဲ့နေရာမှာကျွန်တော်တို့မှာလိုအပ်ချက်ရှိတယ် tourism အရဆိုဥပမာ CAT လို့ခေါ်တာပေါ့နော် communication accommodation transportation ဆိုတဲ့အကြောင်းအရာတွေချောမွေးဖို့လုပ်တယ
်ဆက်သွယ်ရေး
ဟုတ် communication နေရာထိုင်ခဲ့
တ
ယ်ယူပို့ဆောင်ရေးဒါလေးချောမွေ့တယ်ဆိုမှကျွန်တော်တို့ဒီနေရာတွေကလည်းရောက်နိုင်ပါလေဒါမှလည်းဧည့်သည်တွေသွားလို့ရကြအောင်ဥမာထိုင်းနိုင်ငံထိုင်းနိုင်ငံဆိုဘာမှမပြောနိုင်ကြဥမာကျွန်တော်မဲဆောက်လို့ဟာမျိုးမဲဆောက်ဆိုတာပြောမယ်ဆိုရင်ထိုင်းနိုင်ငံရဲ့တောရွာစနေဘုတ်နေရာပဲဒီစနေဘုတ်နေရာမှာသူ့ရဲ့ tourism ကဖွံ့ဖြိုးနေတာသွားတွေ့ရတယ်သွားတွေ့ရတယ်ဆိုတဲ့နေရာမှာဘာတွေနဲ့ကျွန်တော်တို့ကချိန်တိုးရှိလို့ရလဲဆိုလို့ရှိရင်ဥမာကျွန်တော်အဲ့ဒီမှာရှိတဲ့မဲကာဆာဆိုတဲ့ရေတံခွန်လေးပေါ့ဗျာဒီရေတကွန်လေးပါဆိုရင်ရေတကွန်ကပြောမယ်ဆိုလို့ရှိရင်ရေတောင်မှတတောက်တောက်လောက်ပဲကြာနေတဲ့ဥစ္စာလေးတေးသေးလေ
း
နော်အဲ့ဒီနေရာလေးမှာလူတွေကအဲ့ဒီမှာလာပြီးတော့လဲတယ်နော်ပျော်ပျော်ရွှင်ရွှင်ရှိတယ်ရေကလည်းတန်ရှင်းကြည်တောက်
တော့တွေ့ရစင်ထားတာပေါ့
စင်စင်ထားတာโอเคဒီရေတကွန်ဒီရေတကွန်ကကျွန်တော်နိုင်ငံနဲ့ရှင်မယ်ဆိုကျွန်တော်ရှင်မှာရှိတဲ့ရေတကွန်ကျွန်တော်တို့ပြင်ဦးလင်ဆိုလို့ရှိရင် B4 ရေတကွန်ပွေးကောက်ရေတကွန်ပေါ့ကျွန်တော်ကသုံးသက်ရေတကွန်ကြီးရေတွေလည်းတဝောဝောစီးနေတဲ့ဥစ္စာကြီးကျွန်တော်ရေတကွန်နဲ့တို့ရေတကွန်နဲ့ဘယ်လို့မှရှင်လို့မရအောင်နှစ်ချက်ရှိတယ်ရှင်လို့မရတာကျွန်တော်တို့ကဒီကခုနကပြောရေလည်းအများကြီးလာတယ်ဟုတ်ပြီနော်တားလည်းလာတယ်သူတို့ရှိမှရေရတတောက်တောက်ပဲကြာတယ်ဒါပေမဲ့ကွာခြားချက်ရှိလာတဲ့တစ်ချက်ကကျွန်တော်ရေတကွန်ကရေတွေတဝောဝောကြာနေတာလည်းအတူအဲ့ဒီရေထဲမှာရေတံဘူးခွန်တွေ plastic 8တွေကျွန်တော်တို့ဒီဖောက်ဘူးခွန်တွေအမိုက်တရိုက်တွေနဲ့စီးနေတဲ့ရေတွေဖြစ်နေတာတစ်ပိုင်းဟိုမှာရေကကျတော့တန်ရှင်းကြည်လင်းနေတာတစ်ပိုင်းဒါတစ်ပိုင်းမှတော့တွေ့တယ်အဲ့ဒါအပြင်ကျွန်တော်တို့ဒီပွေးကောက်ရေတကွန်ကိုသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့က entrance fee ကလူရောကားရောပေးရတယ်ဗျာဟိုမှာကျတော့သွားလို့ရှိရင်ဘာမှမပေးရဘူး
ဝင်ကြီးမပေးရ
ဝင်ကြီးလည်းပေးလို့မပေးရမပေးရဘဲနဲ့တို့ကတဘာဝပန်ဝင်ခြင်းကိုထိမ့်သိမ့်တဲ့နေရာမှာတို့အနေနဲ့ငွေကောက်ခံခြင်းမရှိဘဲနဲ့ထိမ့်သိမ့်နေပါလားဆိုတော့ကျွန်တော်သင်ယူခွင့်ရခဲ့တယ
်ငွေကောက်ခံခြင်းမရှိဘဲဘယ်လို
ငွေကောက်ခံခြင်းမရှိ
ဘဲတို့အိတ်ထဲရဆိုင်ပြီးတော့
ထိမ့်တယ်တို့ရဲ့ဒီအစိုးရရဲ့ဒါစီမံမှုပေါ့နော
်
တို့ရှိမှတို့ပြည်သူတွေလာရောက်လဲပတ်တဲ့သူတွေတဘာဝပန်ဝင်ခြင်းထိမ့်သိမ့်ရတဲ့မှာပါဝင်ပြီးတော့နော်ထိမ့်သိမ့်နိုင်တဲ့ education ကိုတို့လုပ်ထားလို့ပဲဖြစ်မယ်တဆွေးထွေးလို့လည်းမရဘူးအမိုက်ပြစ်လို့လည်းမရဘူးတန့်ရှင်းနေတယ
်ဒါကတော့လူကိုယ်တိုင်ကလည်းထင်သိနေတာပဲเนาะသူတို့ရဲ
့လူလူကိုယ်တိုင်ကပါဝင်ထင်သိနေတာရှိကျွန်တော်တို့ရှိမှကျတော့ခုနပြောလို့အမိုက်တွေဖြစ်ထားတယ်ဒီထဲမှာအကုန်လုံးဒီရေကတောက်ချင်စရာလည်းမကောင်းဘူးချိုးချင်စရာလည်းမကောင်းဘူးအဲ့ဒါအပြင်ပတ်စံကောက်တယ်လူလည်းကောက်တယ်ကားလည်းကောက်တယ်အော်ဒီနှစ်ခုကိုရှင်ကြည့်လိုက်တော့ကျွန်တော်တခုဘာသွားပြီးတွေ့လဲဆိုတော့ငါတို့ရှိရဒီကောက်ထားတဲ့ပတ်စံတွေကသူတို့ဘယ်ရောက်သွားလဲပေါ့เนา
ะဒါတွေကို
ဒီ maintenance အတွက်မတုံးလို့လားဟိုမှာကပတ်စံလည်းမကောက်ဘဲနဲ့သူတို့ maintain လုပ်နိုင်တာဘာကြောင့်လဲဆိုတော့စဉ်းစားကြတဲ့ခုကျွန်တော်ပေါ်သွားတယ်
ဆိုတော့
โอ้ซีแมนคันกวนหมู่บายแท้ๆหมู่บายลูรุโกดายเนี่ยป่าวหมู่บายนี่ป่ะเนาะเราเชิญลงไม่ได้อันนี้ถ้ามาสิครับเนาะก็ตาวินติหมู่บ่เนี่ยปิดุดุทุนี้เนี่ยได้ป่าวหลาบ่ซอตาวินตินเนี่ยป่าหลามาโอเคถ้าอย่าตาโอ้คู่เคสานี่แหละดาโหเดต้าฉีปิ้วขีดว่าลงงานซอคอมมูนิตี้เบสซอแหละดาลูทุอ่ะตะตะอ่าป่าหลามาโอเคอสินจิอภิช้อมมวยแม้วินวยโตแม้เอาเลยไอ้จังหมดเราเทินน่ะไอ้ป้ายมา
ดาวินตะติปาลาโพจเราเอดูเคทลงไปปัญญาเบสซีซั่นนี้เลยตวยไปลงไปโหอันนี้เลยลงอยู่ซะเลยครับอ๋อสรุปเนี่ยถ่ายเงินไปเนี่ยถ่ายเงินสรุปมาพี่อ่ะ0จีดามา0จีล้นเลยสรุปแล้วนำเมซูเนี่ยตึกจ่อญาตึกจ่อจ้าเราจนเราคีย์ตัวลงงานเนี่ยปะทะไปแล้วยีได้ซ้อมมาดิพัดแล้วมีมานักงานเนี่ยฮอเทลก็ดิ0จีดา0เจ็บป่านี่จ้าเอา
ဒါတွေကိုခီးသွားလုပ်ငန်းကဏ္ဍဖွံ့ဖြိုးတိုးတက်အောင်ဆိုပြီးလုပ်နေရလူတွေမမြင်ဘူးလားသူတို့လုပ်ဖို့မစဉ်းစားဘူးလားလုပ်တာရောရှိလားရှင်းတာရောရှိလားအဲ့ဘက်ပိုင်းမှာတော့ကျွန်တော်ထင်တာဟိုအစိုးရကိုနိုင်ကိုကတချို့အဲ့အဲ့လိုမျိုးလုပ်တဲ့ long term plan ပေါ့
ရှင်းစီမံကိန်းနေမှာဟိုတယောက်ဆိုဖြည့်ရှင်းနိုင်နေတဲ့မရှိနိုင်နေမရှိနေတဲ့အတွက်ကြောင့်မို့ဝင်ပြီးတော့တူတတအင်အားနေတော့လုပ်နိုင်အောင်မယ်လို့မထင်ဘူးဗျာကျွန်တော်ဆိုတော့ဒီဥစ္စာကဖြည့်ရှင်းလို့မရတဲ့ကိစ္စလားခုနနေရာထိုင်ခင်းဈေးကြီးတဲ့ကိစ္စတင်ယူပို့ဆောင်ရေးမှာခက်ခဲရှိတဲ့ကိစ္စဖြည့်ရှင်းလို့မရနိုင်တဲ့ကိစ္စလားခုနတော့မဟုတ်ဘူးဗျာဖြည့်ရှင်းမယ်ဆိုလို့
ဒီအာဟိုဟိုတယ်ကားတွေကိုချက်ချင်းဆော့ချလိုက်ဆော့ချလိုက်တာနဲ့ဧည့်သည်တွေဝုန်းနဲ့ရောက်လာမယ်ဆိုတာမျိုးလည်းမဖြစ်နိုင်ဘူးလေကျွန်တော်လောင်းတန်းပလန်တစ်ခုနဲ့လုပ်ရအောင်လောင်းတန်းပလန်တစ်ခုနဲ့လုပ်မယ်ဆိုတော့ပုံမှာကျွန်တော်တို့ကပြည်တွင်းမှာလိုအပ်ချက်တွေရှိတယ်လို့ပြည်ပနိုင်ငံတွေနဲ့ကျွန်တော်တို့ချိန်ထိုးပြီးရှင်းရမယ်အပိုင်းလေးတွေရှိလာတယ်အဲ့ဒီအတွက်ကျွန်တော နေတဲ့အတွက်ဒီ service industry ကြီးတစ်ခုလုံးမှာပါဝင်ပတ်သက်နေတဲ့သူတွေအားလုံးကညီညာထကြစွာအကောင့်တွေပေါ်မှာဖြစ်ပါ။ဟု
တ်ကဲ့ဆိုတော့ tourism နဲ့ပတ်သက်ရင်ကျွန်တော်တို့အမြဲတမ်းဘေးထွက်ဆိုးကျိုးဆိုတာလည်းရှိတယ်။အခုပုံစံတိုင်းကဟိုမှာပြရဟိုလိုဝိုင်းဟလာအဲလန်းညွန်တွေအတွေ့ကြုံရဖြစ်တဲ့လောက်မဖြစ်သေးဘူး။လာတဲ့လောက်မလာသေးဘူး။ဆိုတော့ဒီအခြေအနေမှာခုနဘေးထွက်ဆိုးကျိုးဖြစ်တဲ့သဘောပေါက်ဝင်ချင်းထိကြိုက်တာတို့ကျွန်တော်တို့ရဲ့ရှေးအောင်ဆောက်ဦးတွေပျက်စီးတာတို့အဲ့ဒါတွေရောအလားလားအခြေအနေကလက်ရှိအခြေအနေကစိုးနေပြီလားစဆိုးစားပြုတ်နေပြီလားဒါမို့အဆင်ပြေနေသေးလားပြဿနာမရှိသေးဘူးလား
စဆိုးစားပြုတ်နေပြီလို့ပဲပြောရပါတယ်
ဆိုတော့ဘီရက်ဆိုးကျိုးတွေစခံစားနေရတ
ော့တူရစ်တွေပေါ့ကမ္ဘာလက်ခီတွားတွေခက်ဆိတ်ဆိတ်ရောက်တဲ့ data မှာအဲဘီရက်ဆိုးကျိုးလေးတွေတော့မြင်ရပါတယ်အကမ်းမှာအင်းလေးမှာပေါ့အဲ့လိုမျိုးဟာလေးတွေမှာတစ်ခါလေအဲ့ဒါလေးတွေစမြင်ရလာတဲ့အပိုင်းတွေမှာတွားရှိတယ
်
နောက်တချို့ပကံမှာပေါ့ဆိုရင်ဒါတခါလေတမတရစီမင်းစီကံလိုက်မနာတာလေတခါလေကျတော့ဘာမှမဟုတ်ပဲနဲ့ဟိုစီကံဖောက်ပြမှုလေးတွေ
ဟို
ကျွလွန်လာလေတွေ့ရတယ
်
နောက်ပြီးတော့တခါလေမွေးတောက်စားပြီးတော့မလုပ်တင်တာတွေလုပ်တဲ့ဟာတွေရှိတယ်နောက်တခါလေဖျားဝတ်တကမြေတွေမှာမတင်လျော်တဲ့ကိစ္စတွေကိုသူတို့ဒါတိလို့ပဲဖြစ်ဖြစ်မတိလို့ပဲဖြစ်ဖြစ်အဲ့လိုမျိုးလုပ်ပြီးကျွလွန်မိနေတဲ့ဟာလေမျိုးတွေဟာလေးတွေကခက်ဆက်စိတ်တော့ပေါ်ကြလာလေရှိပါလေဘေးထွက်ဆိုးကျိုးဆိုပေမဲ့လည်းဒီခါလေကျွန်တော်အနေနဲ့ဒီခါလေပုံမြင်နေတဲ့ဘေးထွက်ဆိုးကျိုးကတော့ကမ္ဘာလက်ခီတွေဆိုတာတက်ဘီဒွင်းခီတွေတွေစီကမဲဆိုအမိုက်ပစ်ကဒါကတခုတော်တော်ကြီးတဲ့
ဘေးထွက်လူငယ်တခုလုံးလဲဆိုရင်တော့စိုက်နာပဲပေါ့နော်ပြည်ရင်းကတော့
ကမ္ဘာလက်ခီတွေရောက်တဲ့နေရာတိုင်းမှာဟိုဘီဒွင်းခီတွေတွေကလည်းခါတိုင်းတက်ဆိုင်ပို့ခီတွေလာတဲ့အချိန်မှာသူတို့တွေစီကမဲဆိုတော့ပစ်လာတဲ့အမိုက်တွေကတော့တိုင်းပြည်ပုံရိပ်ကိုကြားစေတဲ့ဘေးထွက်ဆိုးကျိုးတော်တော်ကြီးကြီးဖြစ်တာကိုကျွန်တော်သတိထားမိတ
ော့ဆိုတော့တောင်ရှိတဲ့လူတွေကသတိထားမိပါရဲ့လားကိုကိုကြီးအဲ့ဒါကိုတို့တိုင်မို့တွဲဖို့ဖြည့်ရှင်းမှုကြိုးစားနေပြီလားလုပ်နေပြီလား
အဲသတိထားမိလားဆိုတာနေရာအားလုံးနဲ့ပတ်သက်ရင်တော့တို့သိချင်ပါလေသိမယ်ဗျာအကုန်လုံးတော့မသိနိုင်ဘူးဥပမာကျွန်တော်တို့အမြဲတမ်းသွားနေကြနေရာမျိုးချက်ချိုးလို့နေရာမျိုးဆိုလို့ရှိရင်မြင်မကောင်းအောင်အမိုက်တွေကတောင်ပေါ်ကကြိလိုက်တာနဲ့ဧည့်သည်တွေကိုယ်တိုင်ကိုဟောက်ပွားတယ်မင်းတို့ဒီလိုပဲလားဆိုတာမျိုးအပြောခံရတယ်ပေါ့နော်မြင်နေရတယ်ဒီအမိုက်စွန့်ပစ်တဲ့ကိစ္စတွေနော်အဲ့ဒီအတွက်ဒီနေရာတွေကတော့ဒီလိုနေရာမျိုးတွေတော့သိနိုင်တာပေါ့တချို့မသိနိုင်တဲ့နေရာတွေလည်းရှိပါလိမ့်မယ်ဟု
တ်ကဲ့ဟုတ်ပါပါကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့
အပတ်စဉ်တင်ဆက်တဲ့မြန်မာအရေးဆွေးနွေးခန်းကိုနားဆင်ကြရတာပါရှင်။ VOA မြန်မာပိုင်းတနင်္ဂနွေနေ့ညရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်ကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာတော့မြန်မာပြည်မှပေးစာများအစီအစဉ်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြရမှာပါ။ဒါရီမတိုင်ခင်အခုရင်ဆုံးတော့အပတ်စဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရပါမယ်။မအေးသနာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင် VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြော်ပြပေးမယ်အပြင်သောရရှင်နဲ့ချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ VOA ကတင်ဆက်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်နဲ့သူတို့ရဲ့အမြင်အမျိုးမျိုးကိုရေးလာတဲ့စာတွေကိုမဖော်ပြပေးခင်မှာတော့ VOA ကိုအမြဲတမ်းနားဆင်အားပေးပြီးတော့အကြံပြုပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ရဲ့စာလေးတွေကိုအရင်ဖော်ပြပေးခြင်းပါတယ်နော်။ Facebook မှာရေးလာတဲ့မာစီလူကြာဆိုတဲ့သောရရှင်ကအစီအစဉ်တွေအတွက်ကျေးဇူးတင်ပါကြောင်းအခုလိုပြောလာပါတယ်
။ကျေးဇူးလည်းတင်ပါတယ်အခုလိုမျိုး viewer ရဲ့ရုပ်တံဌာနမြင်ရကြားရတာကြောင့်ဘုသူတပိုတိုးတက်ပြီးအတိတရားပိုရှိလာလို့အရာရာတိုင်းကိုပိုနားလည်နိုင်လာပြီးတော့ကုချင်းစာတရားပိုထားတတ်လာနိုင်တာ viewer ကြောင့်ပါခင်ဗျာ
ရမင်းမော်ဆိုတဲ့သောရရှင်ကတော့ကျမတို့ရဲ့အင်္ဂလိပ်စာသင်ခန်းစာပြည့်တန်ဖြစ်ပုံရပါတယ်နော
် viewer ကိုကျေးဇူးတင်ပါတယ်ရှင် George Crow နဲ့ဒေါ်လာလတ်တန်းအမြဲတမ်းကျမ်းမာချမ်းသာပါစေလို့ဆုတောင်းပေးလိုက်ပါတယ်နော
်ဟုတ်ကဲ့ပါ George Crow နဲ့ Andy ဒေါ်လာလတ်တန်းကိုပြောလိုက်ပါမယ်ရှင်ဦးမြအောင်ဆိုတဲ့နောက်ထပ်သောရရှင်ကတော့တိုက်ရိုက်လေလံအစီအစဉ်ကိုအပတ်စဉ်နားထောင်ဖြစ်ပါတယ်တဲ့ VOA ကိုကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်ဟုတ်ကဲ့ပါသောရရှင်နေလည်းသိပြီးသားဖြစ်ပါလိမ့်မယ်ကျမတို့ VOA မြန်မာပိုင်းကနေပြတိုက်ရိုက်လေလံဆွေးနွေးမှုအစီအစဉ်ကိုတော့တစ်ပတ်မှ2ချိန်စနေညပိုင်းနဲ့အင်္ဂါညပိုင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်နော်ဒီအစီအစဉ်မှာသောရရှင်နေကိုယ်တိုင်ပါဝင်ပြီးတော့ဆွေးနွေးနိုင်တာမလို့ဆွေးနွေးခြင်းနဲ့သောရရှင်နေအနေနဲ့ကိုယ်တိုင်ပါဝင်ဆွေးနွေးမယ်ဆိုရင်တော့တယ်လီဖုန်းနံပါတ်ကိုလှမ်းပြီးတော့ပို့ပေးထားနိုင်ပါတယ်။ဒါမှမဟုတ်လည်းကိုယ့်ရဲ့အမြင်ကိုအီးမေးလ်ကတဆင့်ဆွေးနွေးမယ်ဆိုရင်ကျမတို့ VOA အီးမေးလ်ကိုစာရေးပြီးတော့ပို့ထားနိုင်ပါတယ်။ကျမတို့ရဲ့ Facebook အစာမျက်နှာပေါ်မှာလည်းမှတ်ချက်နေရာမှာလာပြီးတော့ရေးထားပြီးတော့ဝင်ရောက်ဆွေးနွေးနိုင်ပါတယ်ရှင်။ VOA သောရရှင်တွေအားလုံးပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ VOA သတင်းတွေနဲ့ပတ်သက်ပြီးတော့နည်းနည်းအကြံပြုချင်ပါတယ်ဆိုပြီးရေးလာတဲ့သောရရှင်တက်လူရဲ့စာကိုလည်းပြောပြပေးချင်ပါတယ်
။ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့မြတ်တစွာသတင်းရေးစီချင်ပါတယ်။ကျွန်တော်လူမျိုးစွဲမရှိပါကျွန်တော်ဗုဒ္ဓဘာသာဝင်တယောက်ပါဒါပေမဲ့လည်းအစ္စလမ်ဘာသာဝင်မုန်ဒီဆန့်ကျင်သူတယောက်မဟုတ်ပါဘူးသတင်းမှန်တွေကိုလေးစားစွာဖြင့်စောင့်မျှော်အားပေးလျက်ပါ
ဟုတ်ကဲ့ပါကျွန်တော် VOA သတင်းဌာနအနေနဲ့လည်းပဲပဲကူမှဘက်မပေးမနဲ့သတင်းမှန်တွေကိုတင်ပြဖို့အထူးအားယုံဆိုင်လှုံ့ဆော်ပါတယ်လို့ပြောချင်ပါတယ်ရှင်မမြင်နိုင်မတွေ့နိုင်အဝေးရောက်နေတဲ့ဒေတာတွေကိုရောက်နေတာမလို့ VOA သတင်းနဲ့အတန်ဖိုင်တွေကြောင့်သတင်းတွေကိုသိခွင့်မြင်ခွင့်ရတဲ့အတွက် VOA ကိုအထူးကျေးဇူးတင်ပါတယ်လို့ဆိုလာတဲ့ VOA Facebook ပေးရိတ်သက်ဇင်သူကတော့
မြန်မာနိုင်ငံအရှေ့မြောက်ဖျားဒေသတစ်ခုမေခမြစ်ဘူတာအိုမချမ်းပေါ်အထိခီးသွားနေပါတယ်။ဒါကြောင့်မို့ VOA ကိုလည်းကျေးဇူးတင်တယ်။သတင်းတွေဖတ်ခွင့်ရလို့လေ။အတိမတ်ပြုပေးတဲ့သူတွေကိုလည်းအများကြီးကျေးဇူးတင်ပါတယ်ရှင်။
ဖ ဖအန်ကနေပြီးတော့ VOE ကိုအမြဲတမ်းအားပေးပါတယ်ဆိုပြီးတော့ရေးလာတဲ့ဖအန်သားဆိုတဲ့ VOE ပရိသတ်ရေးလာတာကိုလည်းပြောပြပေးချင်ပါတယ်
။ VOE ခင်ဗျာအမြဲတမ်းအားပေးလျက်ပါနိုင်ငံတကာသတင်းတွေကိုတောင်စိတ်ဝင်စားပါတယ်ဒါပေမဲ့ကုမြန်မာနိုင်ငံကသတင်းတွေကိုဦးစားပေးပြီးလွှင့်ပေးစေချင်ပါတယ်ကျွန်တော်တယောက်တည်းရဲ့ဆန္ဒပါကျေးဇူးတင်ပါတယ်
ကိုပိုင်မြင့်အမျိုးမျိုးကိုရေးလာတဲ့မှတ်ချက်တွေကိုတော့နောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်เนาะအခုတော့တော်ရရှင်တွေကိုအနောက်တိုင်းဒီလေးတစ်ပုတ်နဲ့ကြားဖြတ်ဖြောပြပေးကြပါတယ်ဗြိတိရှ်အမျိုးသား pop အဖွဲ့ One Direction အဖွဲ့ဝင်ဟောင်းဇိန်းနဲ့ American pop deity ဆို Taylor Swift တို့2018ခုနှစ်မှာထွက်တဲ့ 50 Shades Darker ရုပ်ရှင်ကားအတွက်ဇာတ်ဝင်တွေတည်ဆိုပေးထားတဲ့သတင်းဖြစ်ပါတယ်တချင်းရေးဆက်သူ၃ဦးရဲ့မှာတော့ Taylor Swift ကိုယ်တိုင်ပါဝင်တာပါ2016ခုနှစ်ဒီဇင်ဘာမှာဖြန့်ချိလိုက်ပြီးတော့ထွက်ထွက်ချင်း online မှာဖြန့်ချိတာဖြစ်ပါတယ်ပထမဆုံးစထွက်တဲ့သတင်းပတ်မှာကို radio ကနေနားထောင်မှုပေါင်း25သန်းနောက်ပြီးတော့ online ကနေပြီးတော့နားထောင်မှုပေါင်း3သန်းထိရှိခဲ့ပါတယ်2016ခုနှစ်အတွင်း Taylor Swift တယောက်သူ့ရဲ့အခြေရေးကိစ္စတွေနဲ့ဝေဖန်ခံရတာတွေဖြစ်ခဲ့ပြီးတော့မီဒီယာကသူ့ရဲ့ပုဂ္ဂလိကရေးရာကိစ္စတွေကိုပဲအာရုံစိုက်နေတဲ့အချိန်မှာအခုလိုမျိုး2014နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့ Hollywood Blockbuster ရုပ်ရှင်ကားကြီးတစ်ခုအတွက်တချင်းတစ်ပုတ်အောင်မြင်မြင်ထွက်လာနိုင်တာဟာသူ့ရဲ့တခြားကိစ္စတွေကိုမီဒီယာအာရုံကျနေတာကိုလွမ်းလဲပေးခြင်းလို့ဖြစ်မယ်လို့တချို့တွေကပြောကြပါတယ်သူ့ရဲ့ရည်ရွယ်ချက်ကလည်းအောင်မြင်သွားပါတယ်ဒီတချင်းနဲ့မှာဇိန်းဆိုတာရော Taylor Swift ဆိုထားတာရောအရန်ကောင်းပါတယ်လို့ Entertainment Weekly Magazine ကပြောပါတယ်ဒီသချင်းကဇိန်း One Direction အဖွဲ့ကထွက်ပြီးနောက်ပိုင်းသူအကောင်းဆုံးတေးဆဲဖို့စီးရင်နဲ့မှာဒုတိယမြောက်ဝင်တဲ့သူကိုယ်ပိုင်သချင်းဖြစ်ပါတယ် Taylor Swift အနေနဲ့တော့အကောင်းဆုံးတေးဆဲဖို့စီးရင်နဲ့ဝင်တဲ့သချင်းအပုတ်20မြောက်တေးသချင်းဖြစ်ပါတယ်ဒီလိုမျိုးသချင်းအပုတ်20အကောင်းဆုံးတေး30စီးရင်နဲ့ကိုဝင်ဖို့ကအမှုပညာရှင်16ဦးပဲဖြစ်ပြီးတော့သူက16ရောက်မြောက်ဖြစ်ပါတယ်အဲ့ဒီထက်မှမှအမျိုးသမီးအဆိုရှင်6ဦးပဲပါတာပါZayne Taylor Swift ရဲ့ I don't wanna live forever ဆိုတဲ့သချင်းကိုနားထောင်ကြည့်ပါအောင်နော်Taylor Swift ရဲ့ I don't want to live forever ဆိုတဲ့သချင်းကိုနားဆင်ကြကြရတာပါရှင်။အခုတော့မြန်မာနိုင်ငံကမျက်မှောက်ရေးရာကိစ္စရက်တွေနိုင်ငံရေးနဲ့လူမှုရေးရာသတင်းရက်တွေပေါ်မှာသရရှင်တွေသူ့ရဲ့အမြင်အမျိုးမျိုးကိုရေးလာကြတာတွေကိုဖော်ပြပေးစင်ပါတယ်။မြန်မာနိုင်ငံကပညာရေးနဲ့ပတ်သက်ပြီးတော့သရရှင်တွေရဲ့အမြင်တချို့ကိုဝေမျှချင်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာတရန်ကနေကိုရန်အထိအတန်းနဲ့ဆောင်ပွဲဝဲအောင်ရှုံတက်မှတ်တဲ့စနစ်ကိုပဲဖျက်ပြီးတော့အရေးချင်းအစ်စ်တက်မှတ်တဲ့စနစ်အစားထိုးဖို့မြန်မာနိုင်ငံကပြင်ဆင်နေတာပါနော်။နှစ်ပေါင်းများစွာကြင်သုံးလာတဲ့အဲဒီဆောင်ပွဲစနစ်ကိုဖျက်သိမ်းမဲ့အပေါ်မှာအမြင်အမျိုးမျိုးပညာရေးကဏ္ဍပြုပြင်ပြောင်းလဲရေးအစီအစဉ်နဲ့ပတ်သက်လို့ဝစီယာဆိုတဲ့သရရှင်ကစနစ်တွေဘလို့ပဲပြောင်းပြောင်းတကယ်လက်တွေ့ဘဝမှာအသုံးချမဲ့ပညာရေးစနစ်မျိုးကိုပေးသင့်ပါတယ်ဆိုပြီးတော့ခုလိုအကြံပြုလာပါတယ်။
တင်ကြားရေးပိုင်းနဲ့ဆိုင်တဲ့လှုပ်ထုံးလုပ်နည်းတွေမူဝါဒတွေဘလို့ပဲပြောင်းလဲချမှတ်ကျင့်သုံးကျင့်သုံးမိုးပြန်ပြလို့ပါဘူးဒါပေမဲ့စနစ်နှမျိုးကိုတော့ပြောချင်ပါတယ်ပထမတစ်မျိုးကငါလှုပ်တလို့လို့ငါတွက်တဲ့အတိုင်းတွက်ငါဖြည့်တဲ့အတိုင်းဖြည့်ဆိုတဲ့စနစ်မျိုးပါ ကျောင်းသားကိုတွေးခေါ်စေခြင်းမပြုပါဘူးဒီလိုစနစ်ကစာမေးပွဲမှာအမှတ်များများရနိုင်တယ်ပြဿနာကိုကိုယ်တိုင်ဖြေဖို့မစွမ်းနိုင်ပါဘူးအများရန်ဆရာရှာရတတ်ပါတယ်ဒုတိယသင်ကြားနည်းစနစ်ကတော့ကျောင်းသားကိုဘက်ပေါင်းစုံအောင်ချပြတယ်အသေးစိတ်ရှင်းပြတယ်ပြီးရင်ကျောင်းသားကိုကိုယ်တိုင်ဖြေရှင်းခိုင်းတယ်တွက်ခိုင်းတယ်သူတို့တက်တလောက်မတက်လောက်လုတ်ပြတာကိုလက်ခံပြီးသူတို့ကိုယ်တိုင်ပြဿနာများကိုဖြေရှင်းတတ်အောင်လေ့ကျင့်ပြုစုပြောထောင်ပေးတဲ့ပညာရေးစနစ်ပါဒီစနစ်ကစာမေးပွဲမှာအမှတ်များမယ်လို့အမှတ်မခံနိုင်ပေမဲ့သူ့ဘဝတစ်လျှောက်လုံးမှာတွေ့ကြုံလာမဲ့ပြဿနာမျိုးစုံကိုဆရာရှာနေစရာမလိုပဲကိုယ်တိုင်ဖြေရှင်းနိုင်ပါလိမ့်မယ်ဒီတော့ပထမပြောတဲ့ပညာရေးစနစ်ကဆရာကိုရှာနေရတဲ့ကျွန်ပညာရေးစနစ်ဒုတိယစနစ်ကျတော့မိမိကိုယ်တိုင်ဖြေရှင်းနိုင်အောင်သင်တဲ့စနစ်ဆိုတော့ဘယ်စနစ်ကိုသွားကြမှာလဲဘာတွေကိုဘယ်လိုပြင်ဆင်ကြမှာလဲသက်ဆိုင်သူများကိုအသိပေးလိုက်ပါတယ
်မြန်မာနိုင်ငံမှာပညာရေးစနစ်ပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးနောက်ထပ်ဆွေးနွေးလာတဲ့ဒီ Facebook ပေါ်မှာဆွေးနွေးလာတဲ့သောရရှင်နောက်တူဦးကတန်ဆိုဖြစ်ပါတယ်သူကတော့
လက်ရှိပညာရေးစနစ်ပြောင်းလဲမယ်ဆိုရင်ပြောရမှာတွေကတော့အများကြီးပါကျွန်တော်အထင်နဲ့လက်တွေ့မြင်နေတာကိုပြောရမယ်ဆိုရင်ပညာရေးစနစ်ရဲ့ကျောင်းဆရာကျောင်းဆရာမတွေကိုပြောင်းလဲနိုင်ရင်တော့ပညာရေးစနစ်ကကောင်းလာပါလိမ့်မယ်ကျောင်းသားဆိုတာကတော့ပြောင်းလဲဖို့အလွန်လွယ်တယ်လေနောက်တစ်ခုကမိဘစာတင်ကျောင်းဆိုတာကျောင်းသားရှိမှစာတင်ကျောင်းဖြစ်လာမှာပါစင်ရတဲ့မိဘတွေစာတင်ကျောင်းကိုသူ့သားသမီးဘလို့ကျောင်းထားမလဲအဲ့ဒါကကြတော့နိုင်ငံတော်နဲ့ဆိုင်တယ်လေကျောင်းသားမိဘတွေကိုအလုတ်အကန်အခွင့်အလမ်းပေးရမှာကနိုင်ငံတော်အပေါ်မှာမူတည်နေပါတယ
်သားသမီးတွေပညာတတ်ဖို့အတွက်ကျောင်းသားမိဘတွေဒီပညာကိုပေးနိုင်စွမ်းရှိတဲ့အပေါ်မှာလည်းမူတည်ပြီးတော့အဲ့လိုပညာပေးနိုင်ဖို့အခွင့်အလမ်းတွေရှိဖို့ကလည်းအလုတ်အကန်ရှိမှရမှာပါဒါကြောင့်မလို့ဒါကလည်းနောက်ဆုံးနိုင်ငံတော်နဲ့သက်ဆိုင်ပါတယ်ဆိုပြီးတီတော်ရရှင်ရေးလာတာဖြစ်ပါတယ်ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှာပဲရက်ချင်ပါတယ်ရှင်။ဆက်ပြီးတော့ဒေးတောင်းတဲ့သောရရှင်တွေကိုလည်းအလှည့်ပေးဖို့ရှိပါတယ်နော်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာဒေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တတအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သောရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုဆိုနေပါတယ်เนาะဒီထောင်လာတဲ့သောရရှင်နေထဲမှာဆိုရင်တော့မော်လမြိုင်မောင်ငယ်ရက်အောင်တော်မူသုံးလမ်းမှာနေထိုင်တဲ့ကိုထွန်းထွန်းဦးအတွက်ပါဆိုပြီးတော့မြစ်တာတေးလက်ဆောင်တစ်ပုဒ်ပါလာတာပါမြစ်စုမွန်းဆိုတဲ့သောရရှင်ကအစိုးရဝနရဲ့အနီးဆုံးလူဆိုတဲ့တခြင်းလေးတောင်းဆိုလိုက်ပါတယ်ရှင်နဲ့ဟုတ်ကဲ့ပါဒီတော့ဒီသောရရှင်တောင်းဆိုထားတဲ့မော်လမြိုင်မြို့မောင်ငယ်ရဲ့အောင်တော်မူသုံးလမ်းမှာနေထိုင်တဲ့ကိုထွန်းထွန်းဦးအတွက်မြစ်တာတေးလက်ဆောင်တခြင်းလေးကိုထောက်လွှင့်ပေးကြပါရနော်ဝနတီဆိုထားတဲ့အနီးဆုံးလူဆိုတဲ့တခြင်းကိုဒီတေးတောင်းတဲ့သောရရှင်ရောတေးချစ်သောရရှင်နဲ့အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်ရှင
် Not the mile moment sanan tama ရောင်စုံချက်ပန်းခင်းလေးတဲ့နေအိပ်ဆက်ပါနော်Chinna du ei me la la me poja Ko ha da chile mea ne cho te ma Eungji se chan me se po che Ni zon lua Mua ne Toka ne jo dwe ka Yesai me aten ta po Che aten ma no Do you tell me the moment when I see the car Go to your tell me the diaba Eung ji a ku lai po a chen ye A ni zong lu a There's a little me, little ma Yes I may so zong to ka so ra Don't you need it to pull it go Ka ni so ga There's a little me
ဝနတီဆိုထားတဲ့အနည်းဆုံးလူဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတင်းငွေရည်နေညပိုင်းနဲ့တင်းလာနေမန္တလေးချိန်နေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေရှင
် Not for me lay Moon is an antenna Eyes on the park and lay there Ne esapano Tsunado ain't my lola me poja Kohar chene na le chote ma Eun chi se cham me se poche Ni zon lua Inside the attentive ball, I said, I didn't mind. No, do you think the two of my men, when she had come, could you tell me the other? Don't you ever like that? I'm so sorry. Don't need it, just to let go, can't shut up. Don't you need a me, don't need a cool down. With an hour of your message, the quiet by. I am meant to have prayer, but you do. No, I don't want, go on, he's on to the other one. Need to need a me, need a mind. Yes, I'm a soul, don't do.
မအစ်တနာကျော်တင်ဆက်တဲ့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်အခုတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့ရခိုင်ပြည်နယ်ပြည်ထနာပြန်သုံးသပ်ဖြေရှာဖို့လိုနေပြီလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမအင်ချင်းနိုင်ကူညီတင်ဆက်ထားပါရယ်ရှင်
ရဲ့ရဲ့ပိုင်းကရခိုင်ပြည်နယ်မြို့တော်စစ်တွေမှာကားတစီးပေါ်ကမွတ်စလင်အုပ်စုတစုလူစုလူဝေးနဲ့ဝိုင်းဝန်းတိုက်ခိုက်တာခံရလို့တယောက်သေပြီး6ယောက်ဒဏ်ရာရတဲ့အကြမ်းဖက်မှုဖြစ်စဉ်တစ်ခုဖြစ်ပွားခဲ့ပါတယ်။ဒဏ်ရာရတဲ့6ယောက်ထဲမှာ2ယောက်ကအတွင်းလူနာအဖြစ်ဆေးကုရပါတယ်။လူမျိုးရေးဘာသာရေးဆန်တဲ့အကြမ်းဖက်မှုတွေညင်သက်နေခဲ့တာကာလတော်ကြာပြီးနောက်အခုဖြစ်ပေါ်လာတဲ့ပြဿနာဟာပထမဦးဆုံးသောလူမျိုးရေးဘာသာရေးဆန်တဲ့အကြမ်းဖက်မှုတစ်ခုဖြစ်ပါတယ်။အလားတူမွတ်စလင်အများစုနေထိုင်တဲ့မောင်တော်ဒေသဘက်မှာလည်းအခြေအနေမကောင်းပါဘူး။လူဝဲအကျန်းဖက်သင်တန်းပေးတဲ့နေရာတစ်ခုကိုလုံညုံရေးတပ်ဖွဲ့တွေကဖော်ထုတ်နိုင်ခဲ့သလိုအကျန်းဖက်သမားတွေကတပ်ဖြတ်ခဲ့လို့အပြစ်မဲ့ပြည်သူ41ယောက်သေဆုံးခဲ့ပြီး23ယောက်ပျောက်ဆုံးနေစေလို့သိရပါတယ်။ဒီတော့တွင်ရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတကနေစစ်အုပ်ချုပ်ရေးအမိတ်တရထုတ်ပြန်ပေးဖို့ပြည်ခိုင်ပြိုးအပါအဝင်နိုင်ငံရေးပါတီ14ခုကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါသေးတယ်။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရရခိုင်ပြည်နယ်ပြည်ထနာဖြည့်ရှင်းနိုင်မှာလားဆိုတာကုရပတ်ဆွေးနွေးတင်ပြသွားပါမယ်။
ပြဿနာရဲ့အတိတ်အနှစ်ကိုသိနိုင်ဖို့စစ်တွေမျိုးမှာမွတ်စလင်တွေလူအုပ်နဲ့အကြမ်းဖက်တိုက်ခိုက်တပ်ဖြတ်ခံရတဲ့ဖြစ်စဉ်ကိုပြန်လည်လာကြည့်ဖို့လိုပါလိမ့်မယ်။ပြီးခဲ့တဲ့ဇူလိုင်လ4ရက်နေ့ကစစ်တွေဓားပိုင်ကယ်ဆယ်ရေးစခန်းကဦးမြင့်နိုင်အပါအဝင်မွတ်စလင်10ယောက်ဟာတပ်သေးထွက်ဆိုဖို့အတွက်စစ်တွေမျိုးတရားရုံးကိုရဲတပ်ဖွဲ့ဝင်အဆောက်အအုံတွေပါပြီးကားတစ်စီးနဲ့သွားပါတယ်။သူတို့ရဲ့ကားနောက်ကနေဥလာမြင့်ခေါ်နူရူမာမောက်ရင်မောင်းအပါအဝင်မွတ်စလင်ခုနှစ်ယောက်ကလည်းကားတစ်စီးနဲ့လိုက်ပါသွားတယ်လို့နိုင်ငံတော်တိုင်းပင်ခံယုံသတင်းထုတ်ပြန်ချက်အရသိရပါတယ်။အဲ့ဒီခုနှစ်ယောက်ဟာတရားရုံးကနေစစ်တွေအမှတ်နှစ်ရဲစခန်းကိုသွားပြီးမိကျစ်ဆက်လန်းရောင်နီဦးစိတ်ကန်းကိုသွားဖို့လုံခြုံရေးတောင်းပါတယ်။အဲ့ဒီနောက်စခန်းကလုံခြုံရေးတပ်သားတစ်ယောက်ထည့်ပေးလိုက်ပြီးရောင်နီဦးစိတ်ကန်းကိုအရောက်မှာအခုလိုလူအုပ်နဲ့အကြမ်းဖက်တိုက်ခိုက်ခံရတာဖြစ်ပါတယ်။လူအုပ်ကြီးကအုတ်ခဲရီနဲ့ဝိုင်းဝန်းတိုက်ခိုက်ခဲ့ကြတဲ့အတွက်ပါသွားတဲ့ကားပျက်စီးသွားသလိုတယောက်တည်း6ယောက်ဒဏ်ရာရအလုံးထိခိုက်ခဲ့တာဖြစ်ပါတယ်။
2012ခုနှစ်ရခိုင်ပြည်နယ်မှာဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေပေါ်ပေါက်ပြီးနောက်ပိုင်းစစ်တွေအေရိယာကမွတ်စလင်အလုံးနီးပါးလောက်ဟာအစိုးရသတ်မှတ်ထားတဲ့ဒုက္ခသည်စခန်းအေရိယာထဲမှာပဲနေထိုင်ကြရပါတယ်။စခန်းဝင်ပေါက်ထွက်ပေါက်တွေမှာရဲကင်းနဲ့ရဲစခန်းတွေရှိပြီးစခန်းပြင်ဘက်ထွက်ချင်ရင်ရဲတပ်ဖွဲ့စီကခွင့်ပြုချက်တောင်းတချို့အခြေအနေတွေမှာရဲတပ်သားတွေရဲ့လုံခြုံရေးအဆောက်အအုံနဲ့ထွက်ကြရပါတယ်ခွင့်ပြုချက်တစုံတရာမရပဲအပြင်ထွက်ခွင့်မရှိကြပါဘူးအခုကိစ္စမှာဥလားမြင့်ခေါ်နူရူမာမောက်ပါဝင်တဲ့ခုနှစ်ယောက်ဟာစခန်းအပြင်ဘက်မှာရှိတဲ့တရားရုံးကိုထွက်တာခွင့်ပြုချက်ရလို့ထွက်တာဖြစ်နိုင်ပါတယ်ဒါအပြင်သူတို့အနေနဲ့ရောင်နီဦးစိတ်ကန်းသွားဖို့အမှတ်နဲ့ရဲစခန်းမှာခွင့်ပြုချက်တောင်းခွင့်ပြုချက်ရလို့လဲရဲလုံခြုံရေးတယောက်ထည့်ပေးလိုက်တာဖြစ်ပါတယ
်တကယ်ပြဿနာကရဲလုံခြုံရေးတယောက်ပါပြီးရောင်နီဦးစိတ်ကန်းကိုရောက်သွားတဲ့အဲ့ဒီမွတ်စလင်အဖွဲ့ကိုလူအုပ်ကြီးကအုတ်ခဲတွေနဲ့ပစ်ပေါက်ဝိုင်းဝန်းအကြမ်းဖက်တိုက်ခိုက်ကြတာပါရဲတပ်သားရဲ့အကူအညီကိုလည်းရခဲ့ကြဖို့မပေါ်ပါဘူးဒါကိုကြည့်ရင်ရခိုင်ပြည်နယ်တွေကလူမှုအတိုင်းဝန်းနှစ်ခုကြားမှာအမုန်းတရားတွေနည်းနည်းလေးမှပြက်ပြယ်မသွားသေးတဲ့အပြင်အခြေအနေပေးတာနဲ့အကြမ်းဖက်ဖြေရှင်းမယ်ဆိုတဲ့စိတ်ထားမျိုးရှိနေသေးတာကိုကြည့်ရင်ပြည်ပခန့်ဖြေရှင်းရေးတိုးတက်မှုမရတာကိုထင်ထင်ရှားရှားတွေ့နိုင်ပါတယ်ရခိုင်ပြည်နယ်မောင်နှံဘက်ကအခြေအနေကိုကြည့်ပြန်ရင်လည်းကြီးရွာတွေမှာမွတ်စလင်ကျမ်းဖက်သမားတွေရဲ့လှုပ်ရှားမှုစိတ်လာတာတွေ့ရပါတယ်။သူတို့ကိုမနာခံတဲ့ကြီးရွာအုပ်ချုပ်ရေးတာဝန်ရှိသူတွေအစိုးရကိုသတင်းပေးတယ်လို့သူတို့ယူဆရသူတွေသူတို့အတွက်အန္တရာယ်ရှိလာနိုင်တယ်လို့ယူဆရသူတွေကိုအကျမ်းဖက်သမားတွေကပြစ်မှတ်ထားသတ်ဖြတ်မှုတွေများလာတာတွေ့ရပါတယ်။ဒါ့အပြင်ကျူးလွန်သူတွေကိုအစိုးရဘက်ကဖမ်းဆီးအရေးယူနိုင်မှုအားနည်းနေသေးတာကိုလည်းတွေ့မြင်နေကြရပါတယ်။
ဒါတွေကိုကြည့်ရင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအနေနဲ့ရခိုင်ပြည်နယ်ပဋိပက္ခပြဿနာဖြေရှင်းရမှာတိတ်ပြီးတိုးတက်မှုရတဲ့ပုံမတွေ့ကြရပါဘူး။ဒါနဲ့ပတ်သက်ပြီးအကြောင်းအမျိုးမျိုးရှိနိုင်ပါတယ်။ပထမအကြောင်းကတော့ရခိုင်ပြည်နယ်ပြဿနာမှာဒေါအောင်ဆန်းစုကြည်ပြည်ထောင်စုအစိုးရနဲ့ရခိုင်ပြည်နယ်အစိုးရကြီးပဲတတ်သက်ဖြေရှင်းလို့မရတဲ့ပြဿနာပါ။အစိုးရတက်တက်ပြီးတိတ်မကြခင်2016ခုနှစ်အောက်တိုဘာလမှာဒေသခံမွတ်စလင်တွေကနေ जा ဆောင်ရဲဌာနချုပ်နဲ့စခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခဲ့တာကစပြီးနေမြေလုံခြုံရေးပြတ်ပြားတပ်မတော်နဲ့ရဲတပ်ဖွဲ့ကလုံခြုံရေးကိုဦးစားပေးဆောင်ရွက်နေရတဲ့အနေအထားရောက်သွားစေပါတယ်။နောက်ဆက်တွဲအနေနဲ့လုံခြုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းရေးဆောင်ရွက်တဲ့အခါလူအခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးနိုင်ငံတကာကစွပ်စွဲလာလို့အစိုးရတပ်မတော်နဲ့ပြည်ထရေးကစုံစမ်းစစ်ဆေးရေးကော်မရှင်တွေတီးခြားစီဖွဲ့ပြီးစုံစမ်းရတဲ့အနေအထားထိရောက်သွားရတယ်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီကလည်းအချက်လက်ရှာဖွေဖော်ထုတ်ရေးမစ်ရှင် Fact Finding Mission စီလွဖို့စ조사လာတဲ့အထိပြဿနာကိုပိုဆိုးရွားလာစေပါတယ်နောက်ပြဿနာကြီးတစ်ခုက NLD အစိုးရလုတ်ကင်တာအများစုကိုပြည်နယ်လွှတ်တော်နဲ့ရခိုင်အမျိုးသားပါတီကဆန့်ကျင်ကန့်ကွက်နေတာပါပြည်မကြီးမှာဆိုရင်ပြည်ခိုင်ဖြိုးနဲ့သူ့မဟာမိတ်ပါတီတရားစင်ကျော်ကလည်းရခိုင်ပြည်နယ်အရေး NLD ပါတီအကောင့်ထဲပေါ်သမျှအမဲလူလူဆန့်ကျင်နေတာကနေအခုနောက်ဆုံးရခိုင်ပြည်နယ်မှာစစ်အုပ်ချုပ်ရေးပြဋ္ဌာန်းပေးဖို့အထိတောင်းဆိုလာတာတွေ့နိုင်ပါတယ်ဒီလိုအခြေအနေအောက်မှာ NLD အစိုးရအကောင့်ထဲပေါ်နေတဲ့ရခိုင်ပြည်နယ်မှာပဋိပက္ခဖြစ်နေတဲ့နှစ်ဖက်အတိုင်းဝိုင်းပြန်လည်တင့်မြက်ရေးလူခွင့်ရေးအခြေအနေတိုးတက်လာစေရေးနှစ်ရှည်လာများဒုက္ခသည်စခန်းရောက်သွားသူတွေသူတို့အိမ်သူတို့နေရာမှာပြန်လည်နေခွင့်ရစေရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုကနေတဆင့်လူမှုပဋိပက္ခတွေရှော့ချနိုင်ရေးစတဲ့ရည်မှန်းချက်တွေအလုံးဘာမှတိတိယောက်ယောက်အကောင့်ထဲပေါ်နိုင်တာမတွေ့ရပါဘူး
ဒီအတွက် NLD ပါတီအာဏာရလာခြင်းကနေစဒီကနေ့အချိန်ထိရခိုင်ပြည်နယ်မှာဖြစ်ပျက်သမျှတွေနဲ့ပတ်သက်ပြီးအကောင်းဘက်ကိုတိုးတက်မှုရှိမရှိအခြေအနေတွေဆိုးရွားလာရင်လဲဘာကြောင့်ဆိုးရွားလာတယ်ဆိုတာကိုပြဿနာနဲ့တကယ်သက်ဆိုင်နေတဲ့အစိုးရတပ်မတော်နဲ့ရခိုင်မျိုးသားပါတီအပါအဝင်ဘက်အားလုံးကအသေးချာစနစ်တကျပြန်လည်ဆန်းစစ်သင့်ပါပြီလိုအပ်ရင်ရခိုင်ပြည်နယ်ကနှစ်ဖက်အတိုင်းဝဲအကျိုးရှိစေမဲ့ပြည်နယ်အကျိုးဖြစ်ထွန်းစေမဲ့တိုင်းပြည်ပုံရိပ်ပြန်ကောင်းလာစေမဲ့ဘူဝါရအစ်စ်တွေကိုရဲရဲဝံ့ဝံ့ချမှတ်အကောင့်ထဲပေါ်သိမ့်ပြီးဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်ပြည်တွင်းသတင်းတုံ့သက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်အလှပ်ပါရှင်ဂျပန်နိုင်ငံကအမျိုးသားတဦးဟာဆီလီကွန်အယုတ်မကိုဇနီးမယားအဖြစ်နဲ့သတ်မှတ်ပေါင်းသိမ်းနေတဲ့အကြောင်းနောက်ပြီးတော့ဒီဂျပန်နိုင်ငံကပဲအသက်68နှစ်ရွယ်ရဲဝန်နဲ့ဟောင်းတူဟာကဘာမှာ Hello Kitty ကြောင်ရုပ်လေးအများဆုံးစုဆောင်သူတူဖြစ်လာပါတယ်အခုလိုထူးခြားဆန်ပြသတင်းတွေကိုကိုငင်းချင်းနဲ့အတူတင်ပြပေးပါမယ်ရှင
်ဂ
ဂျပန်နိုင်ငံကအမျိုးသားတအူးမှာဆီလီကွန်အယုံမကိုအများအပြားနဲ့တတ်မှတ်ပေါင်းသိမ်းနေပါတယ်။မာဆာယူကီအိုဇာကီလို့ခေါ်တဲ့အမျိုးသားဟာလူအမျိုးသမီးဇနီးဖြစ်သူနဲ့ဆယ်ကျော်သက်အရွယ်သမီးမိန်းကလေးတဦးရှိသူဖြစ်ပြီးတော့တိုကျိုမြို့ကအိမ်တလုံးမှာအတူနေထိုင်တာလည်းဖြစ်ပါတယ်။ဇနီးဖြစ်သူဟာကလေးမွေးပြီးကတည်းကသူနဲ့အတူလိမ်မဆက်ဆံဖြစ်ထော့တဲ့အတွက်အခုလိုဆီလီကွန်အယုံမမာယူနဲ့ပေါင်းနေရတာလည်းဖြစ်ပါတယ်။အစပိုင်းမှာတော့သူဇနီးနဲ့သမီးဖြစ်သူကဒေါသထွက်ကန့်ကွက်ကြပေမဲ့လည်းနောက်ပိုင်းမှာစိတ်မသက်မသာနဲ့ပဲသဘောတူခဲ့ကြပါတယ်။အသက်45နှစ်အရွယ်ကာယကြံ့ခိုင်ရေးဆရာတဦးဖြစ်တဲ့အိုဇာကီဟာဒီမာယူအယုံမကိုအယောင်းဆိုင်မှာမြင်ကလေးကသဘောကျနှစ်သက်ခဲ့ပြီးသူ့အယုံမကိုအဝတ်အစားတွေလက်ဝတ်ရည်တနာတွေပါစီရင်ထားပါတယ်။လူအမျိုးသမီးနဲ့ဆက်ဆံရေးအဆင်မပြေတဲ့အတွက်အိုဇာကီလိုမျိုးအယုံမကိုယူတဲ့အမျိုးသားအရေးအတွက်ဟာဂျပန်နိုင်ငံမှာတဖြည်းဖြည်းများလာနေပါတယ်။ဂျပန်အမျိုးသမီးတွေဟာအသေးနှလုံးအေးဆက်သူတွေဖြစ်ပြီးတကူကောင်းဆန်တယ်လို့လည်းအိုဇာကီကပြောပါတယ်။မာယူအယုံမဟာသူ့အတွက်အမြဲတမ်းရှိနေပြီးတော့သူ့ပြဿနာတွေအတွက်ညီညူတန်တွေကိုလည်းနားထောင်ပေးတဲ့အတွက်အတူတူတသက်လုံးရှိကျင်တယ်လို့ပြောပါရခင်ဗျာ
။ဂျပန်နိုင်ငံကအသက်68နှစ်အရွယ်ရဲဝင်တဲ့ဟောင်းတူဟာကဘာမှာ Hello Kitty ကြောင်ရုပ်လေးအများဆုံးစုဆောင်သူတူဖြစ်လာပါတယ်။မာဆာအိုဂန်ချီဟာဒေါ်လာ300ခွဲလောက်တင်ကြီးရှိတဲ့မျက်နှာဝိုင်းဝိုင်းနဲ့ Hello Kitty ကြောင်ရုပ်လေးတွေအများဆုံးပိုင်ဆိုင်ပြီးဂင်းနဲ့ကဘာအစင်ချင်းတင်ခဲ့တာပါ။သူဘဝတလျှောက်လုံးရာဇဝတ်သားတွေဖန်ဆီးဖို့လုံပန်းခဲ့ပြီးတဲ့နောက်အခုအချိန်မှာတော့ကဘာတဝန်းကအမျိုးသမီးငယ်လေးတွေနှစ်သက်သဘောကျတဲ့ပန်းရောင်နဲ့အဖြူရောင်ရှိတဲ့ကြောင်ရုပ်လေးတွေကိုစုစည်းဖို့ကြိုးပမ်းနေတာဖြစ်ပါတယ်။ Hello Kitty ကြောင်ရုပ်တွေကြီးစုထားတဲ့တီးတဲ့အိမ်ကလေးတစ်လုံးစောက်ထားပြီးကဘာလက်ခီးသွွားတွေကိုဆွဲဆောင်နေတာလည်းဖြစ်ပါတယ်။သူဟာအဲ့ဒီကြောင်ရုပ်လေးရဲ့ချစ်စပွဲမျက်နှာလေးကြောင့်ငဲငယ်လေးကလေးကသဘောကျနှစ်သက်ခဲ့တာလို့လည်းပြောပါတယ်။1984ခုနှစ်မှာစတင်မိတ်ဆက်ပေးခဲ့ပြီးတော့အခုခါမှာတော့ဂျပန်နိုင်ငံရဲ့ဆွဲဆောင်မှုအရှိဆုံးနိုင်ငံသားပို့ကုန်တမျိုးလည်းဖြစ်နေပါပြီ။ဂန်ချီရဲ့အမျိုးသမီးကလည်းသူ့ယောက်ျားရဲ့ဝါသနာကိုအပြည့်အဝထောက်ခံသူဖြစ်ပါတယ်ရှင်။
ဒီကရဲအင်္ဂါနေ့အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့မှာနှစ်စဉ်ကျင်းပမြဲဖြစ်တဲ့နယူးယောက်မြို့ဂိုနီအိုင်လန်ရဲ့ Hot Dog အစားအသောက်ပြိုင်ပွဲကိုရိုးရာမပြတ်ကျင်းပခဲ့ပါတယ်။ဒီပြိုင်ပွဲမှာမနစ်ကအနိုင်ရခဲ့သူဖြစ်တဲ့ဂျိုယီဂျော့ချ်ချက်စနက်ဆိုသူကပဲအနိုင်ရသွားတာဖြစ်ပြီးတော့ Hot Dog အသားချောင်းနဲ့ပါမုတ်82ခုကို10မိနစ်အတွင်းမှာစားပြခဲ့တာပါ။ဒီပွဲမှာသူအခုလိုအနိုင်ရတာဟာ10ချိန်မြောက်ဖြစ်ပြီးတော့ဒီနှစ်မှာတော့မနစ်က3ချိန်ထက်ပိုမြန်လာတာလည်းဖြစ်ပါတယ်။ကဘာစံချိန်လည်းဖြစ်သူ့ကိုပိုင်စံချိန်လည်းဖြစ်တဲ့83ခုခွဲကိုတော့အကျိုးပွဲတွေမှာတော့စားပြခဲ့တာဖြစ်ပြီးတကယ်ဘောလူပွဲမှာတော့82ခုပဲစားနိုင်ခဲ့တာဖြစ်ပါတယ်ဒီပြိုင်ပွဲမှာလူပေါင်း3000ကျော်ပါဝင်ခဲ့ပြီးတော့ပြိုင်ပွဲတစ်ခုမှာဆိုရင်လူ14ယောက်တစ်ပြိုင်နဲ့ပြိုင်ကြရတာပါဟော့ဒ်ဒေါ့အသားချောင်းနဲ့ပါမုတ်ကိုစားပြရတာဖြစ်ပြီးတော့မြန်မြန်စားနိုင်ဖို့အတွက်ပါမုတ်တွေကိုရေစွတ်ပြီးမျိုးချရတာလည်းဖြစ်ပါတယ်အမျိုးသမီးတွေအတွက်လည်းတီးတန့်ပြိုင်ပွဲကျင်းပပေးခဲ့တာဖြစ်ပြီးအနိုင်ရသူအမျိုးသမီးကတော့ပါမုံနဲ့ဟော့ဒ်ဒေါ့အသားချောင်း50ခုကို10မိနစ်အတွင်းစားပြခဲ့ပါတယ်ခင်ဗျာ
VOA မြန်မာပိုင်းတနင်္ဂနွေနေ့ညမှာထုတ်လွှင့်တဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်တနင်္လာနေ့မနက်6နာရီကနေ9နာရီအထိဒီထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line to meter 30 40 49 50နဲ့ line la meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတ်သိငင်ထိုက်ကြေညာပေးပါမယ်ရှင
်။အီရန်နိုင်ငံမိုဆူးမြို့ကိုအီရတ်စစ်တပ်ကအပြည့်အဝပြန်လည်သိမ်းပိုက်လိုက်ပြီးနောက်မှာအစ္စလာမ်ရဲ့အစွန်ရောက် IS ကိုအနိုင်ရပြီလို့အီရတ်ကကြေညာပါတယ်။လက်နက်ကိုင်တပ်တို့ရဲ့တပ်မှုကြီးဝန်ကြီးချုပ်ဟိုက်ဒါအဲလ်အဘာဒီကလွတ်မြောက်လာတဲ့မိုဆူးမြို့ကိုရောက်ရှိနေပြီးကြီးမြတ်တဲ့အောင်မြင်မှုအတွက်ရဲရဲဝံ့ဝံ့တိုက်ခိုက်ခဲ့ကြသူတွေနဲ့အီရတ်ပြည်သူတွေကိုချီးကျူးဂုဏ်ပြုခဲ့တယ်လို့ဝန်ကြီးချုပ်ရုံးကဒီကနေ့တနင်္ဂနွေနေ့ထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကမြန်မာနိုင်ငံသားအလုံးပြန်ခေါ်ရေးမြန်မာအစိုးရအနေနဲ့အတိတ်ပဲရှိရှိလေးလေးနက်နက်ဆောင်ရွက်လာစေဖို့ကုလသမဂ္ဂဘက်ကတွန်းအားပေးပါလို့ဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီနဲ့မနေ့စနေနေ့ကတွေ့ဆုံဆွေးနွေးတာမှာဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးကအခုလိုတိုက်တွန်းပြောဆိုရာဖြစ်ပါတယ်။
ပြီးခဲ့တဲ့2005ခုနှစ်အထိရခိုင်ပြည်နယ်တွင်းကမွတ်စလင်နှစ်သိန်းကျော်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကနေမြန်မာနိုင်ငံထံပြန်လည်လွှဲပြောင်းပေးခဲ့ပြီးဖြစ်တယ်လို့လဲဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးကိုပြောဆိုပါတယ်။နိုင်ငံခြားဒုက္ခသည်1000ကျော်ကိုနိုင်ငံသားစီစီရဲ့လုပ်ငန်းတွေပြီးဆုံးထားပြီးဖြစ်ပေမဲ့2005ခုနှစ်ကစလို့မြန်မာအစိုးရဘက်ကဒုက္ခသည်ပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုရပ်ဆိုင်းထားတာလို့လဲဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောဆိုသွားပါတယ်။Manchester United အသင်းအတွက်ဂိုးအများဆုံးသွင်းခဲ့တဲ့တိုက်စစ်မှု Wayne Rooney ဟာသူ့ရဲ့အသင်းဟောင်းဖြစ်တဲ့ Everton အသင်းကိုပြန်ပြီးတော့ပြောင်းသွားပြီးဖြစ်ပါတယ်။အသင်းပြောင်းရွှေ့ခြင်းမပါဘဲပြောင်းရွှေ့ခြင်းအလွတ်ပြောင်းသွားခဲ့တာဖြစ်ပြီး Everton နဲ့နှစ်နှစ်စာချုပ်ချုပ်တာဖြစ်ပါတယ်
။တရင်ချင်းချုပ်ကမှတင်ပြထိုက်ကြညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရမှုကမဆုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Sonya ဖြစ်ပါတယ်။ကျွန်မရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါရှင်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.